6 ရက်6လ96ခုနန်းနဲ့ရန်ကုန်မြို့မောဂုဘသနာတရားရှင်ရဲ့လုံငန်းစဉ်ပြန်ပွားရေးဖွဲ့ယူကြီးတွင်ကမ္မထာနစရိယဆရာတော်ဥကောတိတအရှင်သူမြတ်ဟောကြားအပ်သောခန္ဓာဉာဏ်ရောက်ဒိဋ္ဌိဖြုတ်ပဋိစ္စသမုပ္ပါသင်္นานတရားတော်ဆရာရှင်ကုတော်မြတ်ကြီးကသနာထဘိက္ခဝေဝိဟရထမအာနာထလို့ဟောတော်မူပါတယ်အတိဘေကတော့အာကိုစရာဝိပဿနာတရားလက်ကံထား၍သွားကြလာကြနေထိုင်ကြအာကိုရာတရားမဲ့မหนีလိုက်ကြပါနဲ့လို့ဆိုလိုပါတယ်ဘုရားရှင်ကိုတော်မြတ်ကြီးရဲ့အဲ့ဒီမိမ့်မှာတော်မူချက်အရာပင်ကျေးဇူးတော်ရှင်အက္ကမဟာပန္တိတမူကိုဆရာတော်ခရာကြီးကလည်းအမြဲသာဝရတကာတကမတို့ကိုတဖွာပွားနဲ့မမေ့ဖို့အရေးခဏခဏသတိပေးနေတယ်မဟုတ်လားအေးအဲ့ဒီသတိပေးချက်အတိုင်းပဲဘုန်းကြီးကလည်းကိုစီကိုငါမပေါ်လိုက်ကြပါနဲ့လို့ထမှန်နှိုးဆော်ပါတယ်ဒီကနေ့ဟာတရားသခံပွဲကြီးဆရက်တရားသခံပွဲကြီးစတဲ့နေ့မဟုတ်လားအဲ့လိုဆိုတော့ဘုန်းကြီးတို့ကမဟုတ်ဘူးဆရာတော်ဘုရားကြီးရဲ့ဥပနိတ္တရားခံယူပြီးတော့ဟောကြတာဆိုတော့ဆရာတော်ဘုရားကြီးကတရားဟောပြီးဆိုရင်ပဋိစ္စသမုပ္ပါဒေသနာတော်ကိုအခြေခံခံပြီးမှဟောနေကြဒီတော့ဘုန်းကြီးတို့တွေလည်းပဋိစ္စသမုပ္ပါအခြေခံကြရမှာပေါ့ဟုတ်တယ်မဟုတ်လားပဋိစ္စသမုပ္ပါဘယ်နဲ့ဒီပဋိစ္စသမုပ္ပါဒ်ဆိုတာပဋိစ္စသမုပ္ပါဒ်ဆိုတဲ့စကားလုံးကလာတာပဋိစ္စသမုပ္ပါဒ်ဘယ်နဲ့စကားနှစ်လုံးပေါ့ပဋိစ္စကတစ်လုံးသမုပ္ပါဒ်ကတစ်လုံးဒီလိုမဟုတ်လားပဋိစ္စကတစ်လုံးသမုပ္ပါဒ်ကတစ်လုံးဒီလိုနှလုံးရှိပါတယ်ဟိုဘာသာပြန်မဲ့ဆိုရင်တော့ပဋိစ္စကစွဲရွေးလို့ဒီလိုအတိတ်တွေပေါ်တာပေါ့သမုပ္ပါဒကဖြစ်ပဋိစ္စကစွဲ၍သမုပ္ပါဒကဖြစ်စွဲ၍ဖြစ်ဒီလောက်နဲ့ဘာမှအဓိပ္ပာယ်မပေါ်သေးဘူးဘာစွဲ၍လဲလို့ဆိုတော့အကြောင်းတရားကိုစွဲ၍ပဋိစ္စဆိုတော့အကြောင်းတရားကိုစွဲ၍သမုပ္ပါဒဖြစ်တယ်ဆိုတာလဲဘာဖြစ်တာလဲဆိုတော့အကျိုးတရားတွေဖြစ်တာပေါ့ဘာတွေဖြစ်ဒီလိုဆိုရင်အကြောင်းတရားကိုစွဲ၍အကျိုးတရားတွေဖြစ်ဟုတ်လားအကြောင်းတရားကိုစွဲ၍အကျိုးတရားတွေဖြစ်တယ်လို့ဆိုတော့ဒါကလည်းစာသင်ပါနေသေးတယ်စွဲ၍ဒီပါဒီနဲ့နော်အဲတကယ်တော့အဖြောင်းဘာသာပြန်ပြီးတော့အတိပ္ပယ်ရအောင်ယူကြစို့ဆိုတော့အကြောင်းတရားကိုစွဲ၍ဆိုတာအကြောင်းတရားကြောင်ပဲဟုတ်ကဲ့နော်ပဋိစ္စသာအကြောင်းတရားကြောင်သမုပ္ပါဒကအကျိုးတရားတွေဖြစ်အကြောင်းတရားကြောင်အကျိုးတရားတွေဖြစ်ဒီအတိပ္ပယ်နော်ဒါဖြစ်ရင်သူ့ကြီးတဲ့တက်တက်ယူကြစို့ဆိုတော့အကြောင်းတရားကြောင့်ပါတယ်တော့ယူတရားတွေဖြစ်နည်းနည်းစကားလုံးကဖောင်းပွားပြီးတော့နေသေးတယ်ကြစ်ကြစ်လေးလေးဖြစ်အောင်လုပ်ကြစို့ဆိုတော့မလိုတဲ့ဥစ္စာတွေဖယ်လိုက်လို့ရှိရင်အကြောင်းတရားတွေပါဒီဖယ်လိုက်ပါတော့အကြောင်းကြောင့်ပဋိစ္စအကျိုးဖြစ်ဟုတ်လားပဋိစ္စကဘယ်နဲ့တော့အကြောင်းကြောင့်သမုပ္ပါဒကအကျိုးဖြစ်ဆိုတော့သူ့ကြီးတဲ့တက်တက်ဆိုရင်အကြောင်းကြောင့်အကျိုးဖြစ်ဘယ်လိုဟုတ်တယ်အဲ့ဒါပဲယူရဆိုဒါပြင်ပဋိစ္စသမုပ္ပါဆိုတဲ့စကားလုံးနှလုံးကိုဘာသာပြန်လို့ရှိရင်အကြောင်းကြောင့်အကျိုးဖြစ်ဟုတ်ဘူးလားဒါပြင်အကြောင်းကြောင့်အကျိုးဖြစ်တာဟုဆိုမြတ်ပဋိစ္စသမုပ္ပါဘယ်နဲ့ပါလိမ့်ဟုတ်ပြီအဲ့ဒီဥစ္စာကိုအခြေခံကြရပါမယ်ဒီကနေ့အစလည်းအစဆိုတော့ပဋိစ္စသမုပ္ပါအခြေခံကြရမှာနော်ဟုတ်တယ်ဒီထက်မှအသစ်တွေရောအဟောင်းတွေရောပါလာတာဆိုတော့ဒီတချို့လဲလုံးလုံးမတင်ဘူးတဲ့သူတွေလဲပါလာပါလိမ့်မယ်သူတို့လေးတွေပါငဲ့ပြီးတော့ခုအဟောင်းသမားတွေကတိခံပါအစပိုင်းဆိုတော့ဒီလိုပဲအခြေခံပြောဦးမယ်နော်တရွေ့တရွေ့တက်လာမှာပေါ့တရက်တရက်မြင့်မြင့်လာမှာပေါ့အေးဒါလေးတွေတိခံပါအောက်ခြေအတိုင်းစပြီးတော့ဝါလုံးလေးရေးသလိုပါရေးပြီးတော့မှကာကြီးခါခွေးရေးပြီးတော့မှကာကြီးကဒီလိုလာသလိုပေါ့တွေ့တွေ့ဒီလိုတက်လာတဲ့မိလို့အောင်ပဋိစ္စသမုပ္ဟုတ်တယ်ပဋိစ္စသမုပ္ပါဒ်ဆိုတာအကြောင်းကြောင့်အကျိုးဖြစ်တယ်နဲ့ ဟုတ်တယ်ဘုရားကိုတော်မြတ်ကြီးကလည်းအရာရာဒီသဘောပဲဟောနေကြပါအကြောင်းကြောင့်အကျိုးဖြစ်တယ်အရှင်သာရိပုတ္တရာရဲ့အလောင်းအလျာဥပဒိတ်တာဆက်လက်ပြီးတော့တရားရှာနေတုန်းတနေ့တော့ရာဇဂျုံမြို့ထဲမှာအတ္တစီဆိုတဲ့ကိုတော်ကလေးနဲ့တွေ့အတ္တစီဆိုတာအလုံးသိနေကြတဲ့ပစ္စဝကိ၅ဦးတဲကအငယ်ဆုံးကိုတော်လေးမဟုတ်လားဆုံးကံကြွတယ်ကိုတော်ကလေးကသပိတ်ကလေးပိုက်လို့သင်္ကန်းကလေးချက်ချက်ရရယုံလို့မနှေးမမြန်မှန်မှန်ကြွပြီးတော့နေတာကြည့်လို့တောင်ကောင်းတာဒီကန္တဒီပုဂ္ဂိုလ်ဝင်တဲ့တရားရှိရမယ်ဆိုပြီးတော့လိုက်တာပဲအဲလိုက်တော့နောက်အနာရောက်တယ်နောက်ဆုံးဖုံပေးတယ်ပေးပြီးအောင်ဆောင်ပြီးတော့မေးတော့တာပဲအရှင်ဘုရားတပိတော့နောက်ကလိုက်နေတာအရှင်ဘုရားကြည့်ရတာဝင်တဲ့တရားရှိမယ်လို့ထင်ပါတယ်တရားလေးပါလိမ့်မယ်တပိတော့ဟောစမ်းပါဦးကျွန်ုပ်ကသာသနာ့ဘောင်ရောက်တာမကြသေးပါဘူးကြဲကြဲပြန့်ပြန့်မဟောနိုင်ပါဘူးသူကဒီလိုပြောတယ်လေဦးကိစ္စမရှိဘူးအရှင်ဘုရားအပံဝါဘဟုံဝါကတတ်သူနည်းနည်းပဲဖြစ်ဖြစ်များများပဲဖြစ်ဖြစ်ဟောတာဟောစမ်းပါဗျာဒီလိုစွတ်တောက်မှန်တယ်လေဒီတော့မှဟောပါတယ်ရေဓမ္မာဟေတုပဘဝဒါစတာလေဟာဟာတခါတည်းဒုင်းနဲ့ညံနေပွင့်သွားလိုက်တာရှင်သာတိပုတ္တရာရဲ့အလောင်းအလျာဟိုအရှင်ဥပဒိတ်တာလေဥဒိဘကရေဓမ္မာအကျင့်အကျိုးတရားဟုသမျှတို့သည်ဟေတုပဘဝအကြောင်းတရားစဉ်အစအငွန်ရှိကုန်ဤဒါကစာမူလို့စာလို့အနှစ်ပြီးနေတာနော်အကြောင်းပြောလို့ရှင်တော့အကျိုးတရားဟုသမျှအကြောင်းတရားကစာအကျိုးတရားဟုသမ ्या ကျောင်းပြန်ခွန်ကြီးတို့ခုပြောနေကြတဲ့ဆိုရင်အကြောင်းကြောင်းကျိုးဖြစ်ဘယ်လိုလဲဒါပြန်ပဋိစ္စသမုပ္ပါဒီအတိတ်ပဲတက်ပြန်ရောက်တာပေါ့ဟုတ်တယ်ကျွန်ုပ်တို့ရဲ့ဇာကဒီအဲ့ဒီအကြောင်းကြောင်းအကျိုးဖြစ်တဲ့အရာခတ်သိဟုသမ ्या အကြောင်းကြောင်းအကျိုးဖြစ်တဲ့အဲ့ဒီအကျိုးတရားတို့ရဲ့အကြောင်းရင်းအကြောင်းရင်းကိုလိုက်ပြီးတော့ဟောတော်မူလေးရှိပါတယ်ဒီလောက်ကလေးပြောတာယေတ္တမဟေတုပ္ပဘဝဒေသံဟေတုံတထကတောအာဟာဆိုတာကျွန်ုပ်တို့ရဲ့ဇာကလေအကြောင်းရင်းအကြောင်းရင်းတွေကိုလိုက်ပြီးတော့ပေါ်အောင်ဖော်ပြီးတော့ဟောတော်မူလေးရှိပါတယ်ကျွန်တော်ခေပြောတာရှိသေးတဲ့သဘောတွေပေါက်ပြီးတော့ဒိင်းနဲ့ညံနေပွင့်ပြီးတော့တခါတည်းသောတာပန်ဖြစ်တော့တာဟုတ်ကဲ့လားအင်းယေတ္တမဟေတုပ္ပဘဝဒေသံဟေတုံတထာကတောအာဟာဒီလောက်ခေပြောရုံနဲ့သောတာပန်ဖြစ်တာလေကြားရတာလည်းတကြိမ်မဟုတ်လားဘာဖြစ်သွားခွန်ကြီးတို့နဲ့တရားဓမ္မတို့တော့ပြင်တိစကလုံးကြားရတာအချိန်ပေါင်းများစွာကြားရတာနော်ပန်းဖြစ်ဘူးခုကညံကြည့်တယ်မဟုတ်လားအရာခတ်သိမကြဘူးခုတော့ငါမကြဘူးအခုမှကြားဆန်းလိုက်တာအကြောင်းကြောင့်အကျိုးဖြစ်ဟောဟုတ်လိုက်တာဒီပုဂ္ဂိုလ်ကြီးဟာနောက်လက်ရတော်ရန်ပညာညာဣတတေယပုဂ္ဂိုလ်ကြီးဖြစ်မှာမဟုတ်လားအဲ့ဒီပုဂ္ဂိုလ်ကြီးတောင်မကြဘူးတဲ့ဒီပုဂ္ဂိုလ်ကြီးဆိုရင်အဲ့ဒီနေရာရောက်ဖို့ပါရမီတွေဖြည့်လာလိုက်ရတာတသင်္ချေနဲ့ကဘာတသိတသင်္ချေနဲ့မြတ်စွာဘုရားကျတော့လေးသင်္ချေနဲ့ကဘာတသိဟိုပစ္စေကာဗုဒ္ဓတေကျတော့နှစ်သင်္ချေနဲ့ကဘာတသိအခုတို့လူအရှင်သာရိပုတ္တရာတို့လူအရှင်မောကလန်တို့လူလက်ရာယံလက်ဝဲယံဣတသက်ယပုဂ္ဂိုလ်ကြီးတွေဖြစ်ကြမှာကျတော့တသင်္ချေနဲ့ကဘာတသိအဲ့ဒါလောက်လာခဲ့ရတဲ့ကာလအတော်တွင်ဒီစကားမျိုးမကြဘူးဘူးပဲအကြောင်းကြောင့်အကျိုးဖြစ်ဆိုတဲ့စကားလုံးကောင်းတယ်ကောင်းတယ်မဟုတ်လားစကားလုံးလေးကတိတ်တိတ်သေးသေးနဲ့အင်မတန်သဘာဝလဲကြတယ်ဟုတ်လဲဟုတ်တယ်မဟုတ်လားခွန်ကြီးတို့အရက်ထဲလဲဒီသဘောပဲအကြောင်းကြောင့်အကျိုးဖြစ်လူတယောက်ချမ်းသာနေတယ်ဆိုတာလဲချမ်းသာလောက်အောင်အကြောင်းတရားတွေရှိလို့ဘို့လို့ချမ်းသာတယ်ဆိုတဲ့အကျိုးတရားဖြစ်တာမဟုတ်လားမွေးတယ်ဆိုတာလဲမွေးတော့အောင်သူကအပြင်ထူတယ်ညံရည်ညံစားမရှိအပေါင်းသင်းလည်းမရှိအယံနှီးလည်းမရှိဒီလိုညံ့တဲ့အကြောင်းတွေသူ့မှာအခန်းဖြစ်ပြီးတော့နေလို့မွေးတယ်ဒီလိုမဟုတ်လားအိုးတောင်းတာတယောက်အကြောင်းသူတယောက်တာမေးပဲအောင်တာလဲဒီအတိုင်းပဲအောင်တော့အောင်ကောင်းတဲ့အကြောင်းတွေလှုပ်ထားတော့အဲ့ဒီကောင်းတဲ့အကြောင်းတွေကြောင့်ကောင်းကျိုးရတာမဟုတ်လားအောင်ခြင်းဆိုတော့ကောင်းကျိုးရတာရှုံးတယ်ဆိုရတော့လည်းရှုံးမှာပေါ့ကြောင်မှမှန်မှန်မတက်ပဲနဲ့စာမှမှန်မှန်မကျက်ပဲနဲ့ဆရာမတွေခိုင်းတဲ့ဥစ္စာကမှခ ိုင်တဲ့ဥစ္စာကိုတောင်းကြည့်အောင်မလုပ်ခဲနဲ့သူအောင်နိုင်ပါမလားရှုံတာပေါ့ဒါဖြစ်ရင်ရှုံခြင်းဆိုတဲ့အကျိုးကလည်းပဲရှုံတော့အောင်မကောင်းတဲ့အကြောင်းတွေသူကဖြစ်နေတယ်မဟုတ်လားအကြောင်းကြောင့်အကျိုးအရာခတ်တဲ့အကြောင်းကြောင့်အကျိုးဖြစ်ဘုရားကိုယ်တော်မြတ်ကြီးကအဲ့ဒါလို့ဟောတော်မူပါတယ်ကျွန်တော်တို့ရဲ့ဆရာကအဲ့ဒါလို့အကျိုးတရားအကျိုးတရားတို့ရဲ့အကြောင်းရင်းအကြောင်းရင်းကိုဖွင့်ဖော်၍ဖွင့်ဖော်၍ဟောတော်မူပါတယ်ဒီလောက်ကလေးပြောလိုက်တာတခါတည်းညံနေပွင့်ပြီးတော့အရှင်သာရိပုတ္တရာကြီးပါဖြစ်သွားသောတာပန်နဲ့အမတန်ကောင်းတဲ့စကားပဲမှန်လဲမှန်ရဲ့မဟုတ်လားဤအဲ့ဒီသဘောတရားမျိုးတွေကိုအခြေခံခံပြီးတော့ဘုန်းကြီးတွေကကျေးဇူးတော်ရှင်အကမှပန္နိတမုဂုတ်ဆရာတော်ဘုရားကြီးကလည်းဒီတရားဓမ္မတွေကိုဟောကြားတယ်မဟုတ်လားဟုတ်တယ်ဘုန်းကြီးတို့ကလည်းဆရာတော်ဘုရားကြီးရဲ့နောက်ပါးကဥပနိဒိယခံယူ၍ဟောကြတာဆိုတော့ဆရာတော်ကြီးမူမပြတ်ဟောကြရမှာနော်ပဋိစ္စသမုပ္ပါအခြေခံမယ်လို့ဆိုတော့ခုဘုန်းကြီးပဋိစ္စသမုပ္ပါကစပြီးတော့တီးပေးပါမယ်တီးပေးရမယ်လို့ဆိုတော့ဒီလိုလုပ်ပါမယ်မြင်သာအောင်ပဋိစ္စသမုပ္ပါစရေးကြမယ်နော်ဘုန်းကြီးဘေးနာမှာပိတ်ဖြူကားချက်ကြီးတစ်ချက်ထောင်လိုက်သိက္ခုနဲ့တရားကြီးဥစေဝင်ထောင်ပြီလားမြန်နာပေါ့ဒါသိက္ခုနဲ့ထောင်တာပဲကဲဖြူဖြူပိတ်ဖြူကကြကြီးထောင်လို့ပြည်နော်အဲ့ဒီပေါ်မှာအာလုံယောဂီတို့ကိုယ်တိုင်သဝိုင်းကြီးတခုအကြီးကြီးဝိုင်းလိုက်ပါတော့အဲဝိုင်းပြီးပြီဆိုရင်သဝိုင်းကြီးရဲ့အပေါ်အလဲကောင်တဲ့တဲ့ကနေပြီးတော့အောက်ကိုပေါက်သွားအောင်မြင်းတစ်ချောင်းဆက်ချလိုက်ပါအောက်ကနှခမ်းရောက်သွားအောင်ပေါ့ဟုတ်ပြီပြပြဆိုလို့ရှိရင်တရားဓမ္မတို့ဘက်ကနေကျင်လက်ဝဲဘက်လက်ဝဲဘက်သဝိုင်းကြီးရဲ့လက်ဝဲဘက်အလဲကောင်တဲ့တဲ့ကနေပြီးတော့လက်ရဆက်နှခမ်းကိုပေါက်သွားအောင်မြင်းတစ်ချောင်းထပ်ပြီးကန်းကန်းဖြတ်ဆွဲလိုက်ပါဘောအဲ့လိုဆိုတော့သဝိုင်းကြီးထဲမှာမြင်းတစ်ချောင်းကန်းကန်းဖြတ်ဆွဲလိုက်တော့အကွက်ကြီးပဲနှစ်ကွက်ပေါ်လာလေးကွက်ပေါ်လာတဲ့လက်ရဘက်ကအထက်ပိုင်းအကွက်ကိုနံပါတ်၁လို့ထိုးလိုက်ပါတော့လက်ရဘက်ကအောက်ပိုင်းအကွက်ကိုကျတော့နံပါတ်2လက်ဝဲဘက်ကအောက်ပိုင်းအကွက်ကိုနံပါတ်3လက်ဝဲဘက်ကအချက်ပိုင်းအကွက်ကိုနံပါတ်4လို့ဒီလိုနံပါတ်4ကိုစီတက်လိုက်တော့1ကွက်2ကွက်3ကွက်4ကွက်အကွက်ကြီး4ကွက်ပေါ်လာတာပေါ့ဟုတ်ပြီအဲ့ဒီထဲမှာဆိုင်ညာပဋိစ္စသမုပ္ပါအင်္ဂါတွေထည့်ကြမယ်ဆိုတော့လက်ရဘက်ကအထက်ပိုင်းအကွက်နံပါတ်1အကွက်ထဲမှာပဋိစ္စသမုပ္ပါအင်္ဂါနှလုံးထည့်မယ်နော်နှလုံးကကြီးကြီးစလုံးကြီးတွေရေးမယ်အဝိဇ္ဇာနဲ့သင်္ခါရဘယ်သူနဲ့ဘယ်သူ
အဝိဇ္ဇာနဲ့သင်္ခါရ
ဒီနှလုံးပဲရေးပါတယ်ကြံတဲ့ဥစ္စာတွေတလုံးမှမရေးပါဘူးအကယ်၍ရေးပိသားများမျက်စိနဲ့မြင်နေရင်ဖြောက်ထားလိုက်နော်တဲ့အကွက်ထဲမှာနှလုံးပဲပါတယ်နော်ဘသူနဲ့ဘသူဟုတ်တယ်ဒါပဲရေးထည့်ထားတယ်နှစ်ကွက်ထည့်သွားမယ်နှစ်ကွက်ထည့်ကြတော့ငါးလုံးထည့်မယ်ငါးလုံးကဝိညာဏယုတ်တလာယရဏဖတ်တာဝေရဏဟုတ်တယ်ဝိညာဏယုတ်တလာယရဏဖတ်တာဝေရဏဒီငါးလုံးပဲထည့်တယ်ဟုတ်ပြီရှေ့သွားကြစို့နံပါတ်3ကိုထည့်သွားလိုက်တော့3လုံးထည့်မယ်နော်3လုံးကဘယ်သူတွေပါလိမ့်ဟုတ်တယ်တဏှာဥပါဒံကာမဘဝရှေ့သွားကြမယ်နံပါတ်4ကိုထည့်ပါ2လုံးထည့်မယ်နော်2လုံးကဘယ်သူနဲ့ဘယ်သူဟုတ်တယ်ဇာတိနဲ့ဓရမရဏဒီလိုထည့်တယ်ကျန်တဲ့ဥစ္စာအဖြူတဲ့နေနော်ဒီလိုဆိုတော့တက်ွက်တဲ့ကနှလုံးနှစ်ွက်တဲ့ကငါးလုံးနှလုံးငါးလုံးဆိုတော့ခုနှလုံးအဲ့ဒီခုနှလုံးတဲ့သုံးွက်ကသုံးလုံးထဲမယ်ဆယ်လုံးအဲ့ဒီဆယ်လုံးနဲ့လေးွက်ကနှလုံးမှာထပ်ပေါင်းဆက်နှလုံးဒါပဲရေးထားတယ်တခြားမရေးဘူးစိတ်ထဲကအဲ့လိုအောက်မိတာပါနော်ဒါဖြစ်ရင်တက်ွက်တဲ့ကနှလုံးနှစ်ွက်တဲ့ကငါးလုံးနှလုံးငါးလုံးခုနှလုံးအဲ့ဒီခုနှလုံးနဲ့သုံးွက်ကသုံးလုံးရောထဲ့တော့ဆယ်လုံးဆယ်လုံးနဲ့လေးွက်ကနှလုံးမှာထပ်ပေါင်းတော့ဆယ်နှလုံးပဋိစ္စသမုပ္ပါအင်္ဂါ12ပါးဒါပဲရေးတယ်ကြံတဲ့ဥစ္စာမရေးဘူးဒီလိုလုပ်ပါနော် ဟုတ်တယ်ပဋိသသမုပ္ပါအင်္ဂါ12ပါးပဲရေးထားပြီးတော့သူတို့ပဲ gain ထားမယ်နော်သူတို့တွေကဘာအတိတ်ပဲရှိတယ်လေဖေဟာဒီလိုများမေးရင်တော့အကျံစာပြောပါမယ်တစ်ဘွယ်ထက်ကအူဆုံးဖြစ်တဲ့အဝိဇ္ဇာဆိုတာမသိတတ်တဲ့သဘောအဝိဇ္ဇာဆိုတာဘာမသိတာလဲလို့များဆက်မေးရင်တော့သစ္စာ၄ပါးဆရာမသိတာဘာကိုမသိတာသာပြန်ပေါက်မှားလိုက်ပါတော့သစ္စာ၄ပါးဆရာမသိတာအဝိဇ္ဇာသစ္စာ၄ပါးဆရာကိုမသိတာဟုတ်တယ်တခြားတခြားသာရေးသမီးရေးစီးပွားရေးရရေးရွာရေးနိုင်ငံအရေးဟိုအရေးဒီအရေးအဲ့ဒီအရေးတာအဲ့ဒီအရေးတွေမသိတာအဝိဇ္ဇာမဆိုပါဘူးအဲ့ဒါကတော့ပြန်ဘௌတ္တတာမစုံလို့မသိတာပဲဘௌတ္တတာမလိုက်စားလဲသူနားမလဲတာပဲအဲမဆိုင်ဘူးအဲ့ဒါကိုအဝိဇ္ဇာမဆိုပါဘူးဒီတစ္ဆာ၄ပါးနဲ့ပတ်သက်ပြီးတော့ဒုက္ခတစ္ဆာသမုဒယတစ္ဆာနိရောဓတစ္ဆာမေကတစ္ဆာအဲ့ဒါလိုတစ္ဆာ၄ပါးနဲ့ပတ်သက်ပြီးမသိဘူးဆိုရင်တော့ဘာခေါ်မလဲအဝိဇ္ဇာဟုတ်ပြီရှိတ်သွားကြဆိုသင်္ခါရဟုတ်တယ်လို့သင်္ခါရကပြုတ်လောက်တာသင်္ခါရဆိုတာပြုတ်လောက်တာကသုံးမျိုးတယ်။ဦးနဲ့ခြေနဲ့လက်နဲ့စုပ်လို့ရှာရှာပြုတ်လောက်တာကိုကာယသင်္ခါရပါးစပ်နဲ့တွတ်တွတ်တွတ်ပြောဆိုပြုတ်လောက်တာကိုဝစီစိတ်နဲ့ကြံပြေးပြီးတော့ပြုတ်လောက်တာကိုစိတ်အင်းဒီနေရာကျတော့စိတ်ပဲသုံးတယ်နော်ဒီပြနေရာမှာမနှောသုံးပါလေဒီနေရာကျတော့ဖရာကိုယ်တော်မြတ်ကြီးသုံးတဲ့အချိန်စိတ်တာသင်္ခါရဟုတ်ကဲ့လားဦးနေရာနဲ့သူသဘောတော့အတူတူပါပဲမနှောလို့ဆိုလည်းပဲသဘောတော့တူတယ်စကလုံးအသုံးအနှုံးကြတော့မနှောနဲ့စိတ်နဲ့နော်အဲတမျိုးစကလုံးတွဲပေမဲ့လို့သဘောတူတယ်နော်ဒီတော့သင်္ခါရက၃မျိုးပေါ့ကာယသင်္ခါရဝစီသင်္ခါရစိတ်ကသင်္ခါရခန္ဓာကိုယ်နဲ့တွားတယ်လာတယ်လှုပ်တယ်ရှားတယ်ရက်တယ်ထိုင်တယ်ဒီလိုခန္ဓာကိုယ်ကြီးပါပြီးတော့လှုပ်ရှားပြုလို့တာကိုကာယပေါ့ဘုပ္ပကသင်္ခါရနဲ့တွဲလိုက်တော့ကာယသင်္ခါရပါဇက်ကြတော့စကားပြောတာတွတ်တွတ်တွတ်ဆိုတော့ဝစီပေါ့အဲပါဇက်နဲ့အလုတ်လုတ်တာကဘုန်းကြီးမင်းပြန်ပြန်ဖြေနေတာဘုန်းကြီးကလည်းပဲပါဇက်နဲ့အလုတ်လုတ်ပြောနေတာမဟုတ်လားဘာသင်္ခါရဝစီသင်္ခါရဒီကနေ့ဘုန်းကြီးဗာရင်များဟောမှာပါလေဒီကနေ့ဗာရင်များပြောမှာပါလေတရားဓမ္မတို့စိတ်ထဲလည်းဖြစ်မှာပေါ့ဒီလိုဆိုစိတ်နဲ့အလုတ်လုတ်တာပေါ့ဘုန်းကြီးတက်ကလည်းတလုံးပြီးတလုံးတလုံးပြီးတလုံးဘာတွေပြောရပါဘာတွေခေါ်ရပါပါသေးတယ်အင်မတန်မြန်နဲ့နှုံးနဲ့စိတ်နဲ့ကြံတွေးပြီးတော့ပြောနေတာအဲအဲ့လိုမပါလို့ရှင်မှားကုန်မှာပေါ့မဲမမှားအောင်စိတ်ကပါတယ်ရှေ့ဘက်ကစိတ်နဲ့အလုတ်လုတ်တယ်ဆိုတော့အလုတ်လုတ်တာသင်္ခါရပေါ့အဲ့တော့ဘာသင်္ခါရဩဒီတော့သင်္ခါရ၃မျိုးပေါ့သင်္ခါရ၃မျိုးကဘာတွေလဲလောက်ဆိုတော့ကတော့အကျံစာနောက်တော့အထိပ္ပယ်ကြီးကြည့်လာမှာပေါ့အေးဟုတ်ပြီရှေ့သွားကြမယ်နံပါတ်1အွယ်သွားတော့ဝိညာဉ်ဝိညာဏရေးထားတော့ဝါလုံးကြီးညာကြီးချာညာနာကြီးနာဝိညာဏကိုဝိညာဏအတန်အတွက်ကလေဝိညာဏပြီးတော့နာကြီးအသက်သက်လိုက်တော့ဝိညာဉ်အဲ့နဲ့ဝိညာဉ်ဆိုတာစိတ်ကလေးပဲဝိညာဉ်ဆိုတာစိတ်ဒီစိတ်ကလေးကဒီလိုလောအောင်စိတ်ဒီကိုအမျိုးအစားဖွဲ့လိုက်လို့ရှင်၃ပါးလောက်ရှိပါတယ်။သူ့ဘဝရောက်လာတဲ့ဆိုပထမအဥဆုံးဖြစ်ပေါ်လာတဲ့စိတ်ကလေးရယ်။ပြီးဘဝတစ်ခုပြီးဆုံးလို့ပြည့်ကျေလို့ဟိုးနောက်ဆုံးမှဖြစ်တဲ့စိတ်ကလေးရယ်။ပြီးတော့အလဲကောင်တစ်ဘဝလုံးဖြစ်နေတဲ့စိတ်တွေရယ်လို့စိတ်အမျိုးအစားဖွဲ့လိုက်လို့ရှင်၃ပါးလောက်ပေါ့နော်။အဥဆုံးစပြီးတော့ဖြစ်တဲ့စိတ်ကလေးကဟိုဘက်ဘဝနဲ့ဒီဘက်ဘဝဆက်ဆက်သလိုနေလို့ပဋိသင်္ဍေစိတ်အဥဆုံးစပြီးတော့ဖြစ်တဲ့စိတ်ကလေးကိုပဋိသင်္ဍေစိတ်ဟိုးနောက်ဆုံးဘဝမိကုန်းချို့လို့သိတဲ့စိတ်ကလေးကြတော့သုတိစိတ်အဲ့ဒီပဋိသင်္ဍေနဲ့သုတိနှစ်ခုရှားမှာတဘွားလုံးအိပ်နေတဲ့ခါရောနှုတ်နေတဲ့ခါရောဖြစ်တဲ့စိတ်တွေကြတော့ပဝတိစိတ်ပုံမျိုးပေါ့နော်အဥဆုံးစပြီးတော့ဖြစ်တဲ့စိတ်ကလေးကိုပဋိသင်္ဍေစိတ်ဟိုးနောက်ဆုံးမှသိတဲ့စိတ်ကလေးကိုသုတိစိတ်အလဲကောင်တပွားလုံးဖြစ်နေတဲ့စိတ်တွေကိုသုတိစိတ်လို့စိတ်၃မျိုးရှိတယ်နော်အဲ့လိုရှိတဲ့နဲ့အဥဆုံးစပြီးတော့ဖြစ်တဲ့စိတ်ကလေးပေါ့ဝိညာဉ်ဆိုတာအဥဆုံးစပြီးတော့ဖြစ်တဲ့စိတ်ကလေးပေါ့ဗ ဘာတဲ့တော့အဥဆုံးသာပြီးတော့ဖြစ်တဲ့စေပฏิသန္ဓေစိတ်ဘာတဲ့စေပฏิသန္ဓေစိတ်ဟုတ်တယ်ပฏิသန္ဓေစိတ်ဒါလိုပဲမှတ်ထားပါနော်ဝိညာဉ်ဆိုတာဘာတဲ့တော့ပฏิသန္ဓေစိတ်ဘဝတစ်ခုအဥဆုံးသာပြီးတော့ဖြစ်တဲ့စိတ်လေးပေါ့နော်စိတ်ကြားလိုက်တော့နာမ်ယုတ်ဘယ်နဲ့နာမ်ဆိုတဲ့ဥစ္စာနာမဆိုတဲ့ပါဠိကိုမအတတ်တက်လိုက်တော့နာမ်ဒီလိုပြောတာနော်အဲ့ဒီဟာကစေတသိက်တွေနံကစေတသိက်တွေဝိညာဉ်ကပฏิတန်တေစိတ်နံကသူနဲ့တွဲဖက်ပြီးတော့ဖြစ်တဲ့စေတသိက်တွေဟုတ်ကဲ့လားဝိညာဉ်ဆိုတာဘာစိတ်ပฏิတန်တေစိတ်အခုလို့စပြီးတော့ဖြစ်တဲ့စိတ်ကလေးပေါ့သူကြီးတဲ့မကသေးဘူးသူနဲ့တွဲဖက်အပေါင်းအဖော်တွေရှိသေးတယ်အဲ့ဒါတွေကစေတသိက်တွေဝိညာဉ်နဲ့တွဲဖက်ဖြစ်တဲ့စေတသိက်တွေဟုတ်ကဲ့ဝိညာဉ်ကစိတ်၊နာမ်ကစေတသိက်။ဝိညာဉ်ကစိတ်၊နာမ်ကစေတသိက်။ဟုတ်ကဲ့နော်။ပြီးတော့သူ့ကြီးလားလို့ဆိုတော့ဘယ်ဟုတ်လဲ။ဥပမာလဲရုပ်ကလေးလဲပါသေးတာပေါ့။ရုပ်ဆိုတာလဲပုံပုံသေးသေးလေးစားစားချင်းဆိုရင်မမြင်ရအောင်အခြေအနေကလေးပဲ။ဝိညာဉ်တို့နာမ်တို့ကနံတရားလေ။အဲ့ဒီနံတရားတွေကသူ့ကြီးတဲ့ယက်တီလို့မရဘူး။ယက်တီဖို့ရရုပ်ကလေးလဲပါရသေးတာပေါ့။ဒါဖြင့်ဝိညာဉ်နဲ့နံကနံတရားယုတ်ကယုတ်တရားနံတရားနဲ့ယုတ်တရားနံတရားနဲ့ယုတ်တရားစလာလာခြင်းအမိဝါနဲ့ပါပထမဆုံးစက္ကန့်ကလေးမှာဖြစ်လိုက်တာနဲ့တပြိုင်နဲ့ဝိညာဉ်ဆိုတဲ့ပฏิတန်တေစိတ်နံတရားကလေးလဲပါတယ်နံဆိုတဲ့သူနဲ့တွဲပဲဖြစ်တဲ့စေတသိက်တွေလဲပါတယ်သူတို့နှစ်ခုယက်တိဘူးရာယုတ်ဆိုတဲ့ဥစ္စာကလေးလဲပါတယ်ဆိုတော့သုံးမျိုးပေါ့စေရစေတသိက်ရရုပ်ကဲဘယ်နဲ့တော့စေရစေတသိက်ရတပြိုင်နဲ့တစ်ချိန်တည်းပါပဲစာထဲမှာသာဖရာကိုရောမြတ်ကြီးကအဓိကပြရအရင်နှုတ်တော်ကထုတ်ခေါ်ပြီးတော့ဝိညာဉ်ပြီးတော့မှဒုတိယအနေနဲ့နာမ်ယုတ်တစ်ခုခွဲခေါ်တာနှစ်ကြိမ်ခွဲခေါ်တာတကယ်ဟိုမှာဖြစ်စဉ်ကြတော့တစ်စက္ကန့်နဲ့တစ်ချိန်တည်းတဲ့စေစေတသိက်ယုတ်ဘယ်နဲ့စေဟုတ်ကဲ့ဒီသုံးမျိုးလုံးတပြိုင်တည်းတစ်ချိန်တည်းပါတဲ့တကယ်ဖြစ်စင်ကြတော့လေအဲ့ဒီလိုလေးလည်းမှတ်ထားပါဦးဒါဖြင့်ဝိညာဉ်ဆိုတာကပฏิတန်ဒေစိနောက်နောက်နောက်နောက်နောက်စက္ကန့်နောက်မိနစ်နောက်နာရီလေးနောက်ရက်လေးဖြစ်တာကြတော့ဗာစိတ်ကြီးလို့ဘောတီစိဟုတ်ကဲ့မို့လားဟုတ်နောက်ဆုံးသေးတဲ့စိတ်ကလေးကြတော့စုတီစိအေးဒါကအမျိုးအစားတွေရှိတဲ့အကြောင်းပေါ်ပြတာပါဒီမတော့ဖြစ်လူရင်းကအဥဆုံးဖြစ်တဲ့စိတ်ကလေးဆိုတော့ဘာစိတ်ပฏิတန်တေစိတ်ငန်းကလည်းအဲ့ဒီစိတ်ကလေးနဲ့တွက်ဖက်ဖြစ်တဲ့စေတသိက်တွေဟုတ်ကဲ့လားဟိုနောက်ဂျာတဲ့မှာအလဲကောင်းကြတော့ဘူတီစိတ်တွေဖြစ်တော့ဘူတီစိတ်တွေနဲ့တွက်ဖက်ဖြစ်တဲ့စေတသိက်တွေလည်းလာအောင်မှာပေါ့အဲအခုကပထမဆုံးဖြစ်နေတဲ့အခြေအနေလေးပြောနေတာနော်အဲ့ဒီဝိညာဉ်နဲ့နံကနံတရားဒီနံတရားတွေမှီပွဲဖို့ရာယက်တီဖို့ရာယုတ်ကလေးလဲပါရသေးတယ်ဟုတ်ဘူးလားစေစေတသိက်ယုတ်ဟဲ့နဲ့စေစေတသိက်ယုတ်ပထမဆုံးစက္ကန့်မှာဒီလိုစဖြစ်တယ်ဆိုရလို့အဲနောက်စက္ကန့်နောက်စက္ကန့်ဒီကြတော့လည်းပဲဝိညာဉ်ကလည်းနောက်ဝိညာဉ်နဲ့နောက်ဝိညာဉ်နဲ့လာမှာမဟုတ်လားဒီကြတော့ပဝုတိဝိညာဉ်ပဝုတိစိတ်တွေပေါ့သူနဲ့တွဲဖက်ဖြစ်တဲ့ပဝုတိစေတသိက်တွေလည်းလာမှာပေါ့အေးအဲ့လိုလာမယ်အဲ့လိုနဲ့ခုတိုင်းဆိုရင်နံတရားနဲ့ယုတ်တရားဝိညာဉ်နဲ့နံကနံတရားယုတ်ကယုတ်တရားနံတရားနဲ့ယုတ်တရားဒီနှစ်ပါးစလာပြီအဲ့လိုနဲ့လာလိုက်တာတပြေးတပြေးရက်တည်းအဲများပြီးတော့လာတဲ့ခါကျတော့ဟောနောက်ထပ်ဆုံးပြီးတော့လာတာမျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်ရှားအကြည့်လာလိမ့်မယ်နော်အဲ့ဒါဒီပါထည့်လာလိုက်တော့အခုကိုယ်မှရှိပြီးသားကလည်းနံတရားနဲ့ယုတ်တရားနံတရားကစိတ်ကလေးတွေပြောတာမဟုတ်လားယုတ်တရားခန္ဓာကိုယ်လည်းတဖြည်းဖြည်းကြီးပွားလာပြီနော်အဲ့လိုနဲ့နောက်ထပ်တိုးလာတာမျက်စိနားနှာခေါင်းရှားလေးခုတိုးမယ်နော်ရခင်ရပြီးသားကနှစ်ခုမဟုတ်လားကိုယ်ရဲ့ပြီးတော့စိတ်ရဲ့ဆိုတော့ပေါင်းလိုက်တော့ဘယ်လောက်တော့6ခုအင်းဘယ်သူတွေတုံးဆိုတော့မျက်စိနားနှာခေါင်းရှာကိုစိတ်6မျိုးဖြစ်လာတာပေါ့အဲ့ရက်ကလေးအတန်ရတော့6မျိုးဖြစ်ပြီးတော့လာတာကိုသလာယတနာသက6မျိုးအာယတနာကတိယာဌာန6မျိုးသောတိယာဌာနနံတရားတွေဖြစ်ပေါ်ရတိယာဌာန6မျိုးပေါ့နေရာဌာန 6မျိုးဘသူတွေပါလဲမျက်စိဟုတ်တယ်ตาก็6မျိုးอายตนะก็ญาณฐานะถูกป่ะตาอายตนะเอซูลุล้วยเอาอเลกองลาชีลิถิ่ไล่มั้ยตาลายตนะบะจะช่อดาก่อဤပါဇတ်ချောအောင်လို့ထဲတာသာအယတနာဆိုတာတဲ့သာလာယတနာကဘူးပါဇတ်မချောဘူးလားအချောအောင်ထဲတာသာကြတော့ဝါစာတိလိဋ္ဌာတို့ကတော့ဒီလိုသုံးတာပေါ့ဟိုအယတ်သုံးနေပြောတော့ပါဇတ်ချောအောင်ပေါ့လာပြီးဖတ်ထည့်လိုက်တယ်လေသာလာယတနာ6မျိုးဖြစ်လာတာပေါ့6မျိုးကဘယ်သူတွေတုံးမျက်စိသာသာသာဦးစိတ်ပါဗျာ6မျိုးနော်အေးနောက်တော့လာပါလိမ့်မယ်သူတို့တွေနဲ့တွေ့ပက်လဲ6မျိုးလာပါလိမ့်မယ်အဲ့ဒီ6မျိုးချင်းစုံရတဲ့အခါကျတော့အပွင့်တက်ပေါ်တယ်လို့ဒီလိုလာလိမ့်မယ်နော်အခုတော့ဒီလောက်ပဲသိပါအောင်အဲ့ဒီလိုဓာတ်တွေဆုံးကြုံသွားတာကိုဖတ်တာဓာတ်တွေဆုံးရကြုံရတွေ့ကြထိကြခိုက်ကြတာကိုဖတ်တာအဲ့ဒီလိုဖတ်တာဖြစ်တာနဲ့ခံစားမှုပေါ်တယ်အဲ့ဒါကိုဝေဒနာခံစားမှုပေါ်တာကိုဖတ်နေတော့ဝေဒနာအေးဒီလောက်ပဲထားပါတော့နောက်တော့လာပါလိမ့်မယ်ရှေ့သွားနံပါတ်3ကွက်သွားလိုက်တော့တဏှာနံပါတ်3ကွက်ကပါတော့တဏှာဆိုတာလူချင်းမဲ့မောမှုတဏှာဆိုတာလူချင်းမဲ့မောမှုပြီးတော့ဥပါဒံကြတော့ဥပါအာဌာနဆွဲဆွဲလန်းလန်းယူတယ်ဆိုတာကအဲမလွတ်နိုင်အောင်ဖြစ်တာပေါ့အဲဘိုးဘိုးတာမန်လူချင်းတာမဟုတ်လွတ်ကိုမလွတ်နိုင်ဘူးမရမဖြစ်ဘူးဆိုတဲ့အနေမျိုးပေါ့လူတော့လူချင်းတာပဲမဟုတ်လားဒီတော့လူချင်းမှုအကြီးစားဖြစ်သွားတာပေါ့ရိုးရိုးတာမန်လူချင်းတာကတဏှာမရမနေနိုင်ပါဘူးဆိုပြီးတော့ဖက်တွယ်ထားတဲ့သဘောကဥပါဒံကြွက်ကလေးကြောင့်ကဖန်တော့မလွတ်တန်းကုတ်တွယ်ထားတာမဟုတ်လားဖာကိုမွေကဖန်တော့လည်းမလွတ်တန်းကြိုက်ထားတာမဟုတ်လားအဲ့ဒါလို့မလွတ်နိုင်အောင်ဆွဆွလန်းလန်းကြီးဖြစ်တာကိုဥပါဒံလူချင်းတော့လူချင်းတာကြီးပဲတဏှာလဲလူကျင်တာဥပါဒံလဲလူကျင်တာအနုစားနဲ့အရင်စားဒါပဲกว่าတယ်เนาะအဲ့ဒါနဲ့ရှေ့ဆက်သွားလိုက်တော့ကမ္မဘဝဖြစ်တယ်လို့ကမ္မဘဝဆိုတာမရရအောင်အထုတ်တာကမ္မဘဝဆိုတာမရရအောင်အထုတ်တာကိုဘာခေါ်တော့ကမ္မဘဝသူကလည်းသုံးမျိုးတယ်ကိုယ်နဲ့ခြေနဲ့လက်နဲ့လှုပ်လှုပ်ရှားရှားပြုလုပ်တာကိုကာယကံပါဇက်နဲ့တွတ်တွတ်တွတ်ပြုစုပြုလို့အထုတ်တာကိုပစီကမနှောနဲ့ကြံတွေးပြုလို့အထုတ်တာကိုမနှောကဒီနေရာကျတော့မနှောသုံးတယ်နော်စိတ်နဲ့အတူတူပါပဲဒီလိုဆိုတော့ကာယကံပစီကမနှောကသုံးတဲ့နေရာအလိုက်တာပြောတယ်စိတ်နဲ့မနှောနဲ့အတူတူပဲပေါ့ကာယကံပစီကမနှောကဘသူနဲ့သွားတူတယ်လဲဆိုတော့တစ်အွယ်แท้ကတင်္ခါရနဲ့သွားတူတာပေါ့ဒါကြောင့်တူတဲ့အကြောင်းကိုလှမ်းပြီးတော့ယူလေးနဲ့ဆက်သွဲပြတယ်မဟုတ်လားဟိုတုန်းကတော့ကာယတင်္ခါရဒီမှာကာယကံဟိုတုန်းကဝစီတင်္ခါရဒီမှာဝစီကံဟိုတုန်းကစိတ်တင်္ခါရဒီမှာမနောကံစကလုံးအသုံးသာကြွားတဲ့အတိတ်ပဲတူတယ်နော်ဟုတ်တယ်တူတဲ့အကြောင်းကိုအမှတ်သားလေးပြထားတယ်။ရှေ့ကြကြမယ်နံပါတ်၄ကွက်သွားလိုက်တော့ဇာတိတွေ့လား။ဇာတိဆိုတာဖြစ်ပေါ်တာ။ဇာတိဆိုတာဘာတွေဖြစ်ပေါ်သလဲလို့များမေးရင်တော့ယုံနာနှစ်ပါးခန္ဓာ၅ပါးအကျဉ်းဆိုရင်ယုံနဲ့နာအကျဲ့ချဲ့တော့ခန္ဓာ၅ပါးယုံနာနှစ်ပါးခန္ဓာ၅ပါးဖြစ်ပေါ်တာကိုဇာတိလို့ပြောတာပေါ့။ဟုတ်ကဲ့ယုံနဲ့နာအကျဉ်းချိုးရင်တော့ယုံနဲ့နာအကျဲ့ချဲ့ရင်တော့ခန္ဓာ၅ပါးဘယ်သူတွေတုံးဆိုတော့ယုတ်ကတကုံထားခန္ဓာ၅ပါးကဝေဒနာသင်ညာသင်္ခါရစိတ်လာမှာပေါ့ယုတ်ကယူပါဆိုတဲ့ဥစ္စာခန္ဓာကအစုအဝေးယူပက်ခန္ဓာယူပခန္ဓာယုတ်အစုအဝေးကိုစာသောအရာကာကြီးတစ်လုံးစင်တော့ယူအခန္ဓာယုတ်အစုအဝေးလို့အောင်းမိလိုက်ပါယုတ်အစုအဝေးကယုတ်တခန္ဓာဝေဒနာတွေကိုလည်းညံနေစုပြီးတော့ဝေဒနာခန္ဓာတင်ညာတွေကိုလည်းသူတို့တစုတစ်ပုံလုပ်ပြီးတော့တင်ညက်ခန္ဓာပြီးတော့တင်ခါရက်ခန္ဓာပြီးတော့ဝိညာဏခန္ဓာဆိုတော့အမျိုးအစားဆိုရင်တော့ယုတ်ခန္ဓာတစုနဲ့နံခန္ဓာတစုနှစ်စုပဲပေါ့ အဲ့ဒီနံခန္ဓာကထပ်ပြီးတော့ကြွားလိုက်တော့၄ခု꽈လိုက်တော့ရုပ်ခန္ဓာတစုနဲ့နံခန္ဓာ၄စုနဲ့ပေါင်းလိုက်တော့၅စုဖြစ်တာပေါ့ဟုတ်ဘူးလား၅စုပါယူပက်ခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာ၅ပါးဖြစ်တာပေါ့အဲ့ဒါတူရာတူရာစုရဆွေဆွေနဲ့နံတရားတွေကတစုစုမယ်ရုပ်တရားတစုမဟုတ်လားယုတ်အပုံနဲ့နာအပုံယုတ်တစုနဲ့နာတစုခွဲလိုက်ဖြန့်လိုက်မယ်ဆိုရင်တော့ငါးပုံပေါ့အဲယူပက်ခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရဝိညာဉ်နဲ့ခန္ဓာအကျင့်နဲ့အကျဲပဲပေါ့ဒါဖြင့်ယုတ်နဲ့နာဖြစ်ပေါ်တဲ့အကျဲချက်ရင်ခန္ဓာငါးပါးဖြစ်ပေါ်တယ်ဖြစ်ပေါ်တာကိုဇာတိဖြစ်ပေါ်တာကိုဇာတိသာတိစကားပါဠိပဲသူ့ဘာသာပြန်ရင်ဖြစ်ပေါ်လာခြင်းဘယ်သူတွေဖြစ်ပေါ်လာတယ်ခန္ဓာ၅ပါးဖြစ်ပေါ်လာတယ်အကျဉ်းချုပ်ပြောရင်ယုံနာ၂ပါးဖြစ်ပေါ်လာတယ်ခုတရားနာတရားငုလို့ငုတုံနေပြီးတော့အာလုံးတရားဓမ္မတို့ခန္ဓာခန္ဓာ၅ပါးဟုတ်လားအကျဉ်းစားပြောမယ်ဆိုရင်တော့အခုမြင်နေရတာငုတို့ငုတို့ကြီးတွေထိုင်နေတာယုတ်တရားပေါ့ယုတ်ခန္ဓာပေါ့ယူပက်ခန္ဓာဟုတ်လားအခုဆိုရင်ညောင်းတောင်ညောင်းလာပေါ့နိုင်ဝက်ဖြစ်တော့နည်းနည်းစွန့်ကျင်သွားပေါ့ဟိုဘက်မပြောင်းဒီဘက်မပြည့်ဆိုညောင်းတာပေါ့ဟာညောင်းလိုက်တာကြိုက်လိုက်တာခဲလိုက်တာမသက်တာဘူးရှုံမဲ့နေတယ်မဟုတ်လားအဲ့ဒါလို့ဆိုရင်မသက်တာတဲ့ခံစားမှုနိုင်သုံးမှလောက်တော့ဘယ်နဲ့မှမနေဘူးကောင်းပါနေလို့ထိုင်လို့ကောင်းပါဆိုတော့ချမ်းသာတဲ့အာယုံကိုခံစားနေရတာချမ်းသာတာကဒုက္ခခံစားနေတာကဝေဒနာဒုက္ခဝေဒနာတချို့ချမ်းသာတယ်လည်းမဟုတ်ဆင်းရဲတယ်လည်းမဟုတ်ကြာအလေလက်အာယုံဆိုတော့ဥပိ္ပခပေါ့ခံစားတာကဝေဒနာဥပိ္ပခဝေဒနာဟောဝေဒနာတွေနဲ့ကုတရားနာနေတာရုပ်တွေနဲ့တရားနာဝေဒနာတွေလည်းတရားနာဘုန်းကြီးပြောတဲ့ဥစ္စာမှတ်မှတ်ထားတယ်ဆိုတော့မှတ်သားတတ်တဲ့ဉာဏ်တွေနဲ့လည်းတရားနာနေတာကျန်တဲ့သင်္ခါရဆိုတဲ့စေရနာတွေရှိတယ်မျိုးစား50လောက်ရှိတယ်နောက်တော့မှအကျယ်ချဲ့ပြောပါမယ်အဲ့ဒါတွေလည်းပါသေးတာပေါ့ပြီးတော့တိတက်တဲ့စိတ်ကလေးဒါလည်းပါသေးတယ်တိတိလိုက်နေတာဘုန်းကြီးပြောသမျှတိတိလိုက်နေတဲ့ဥစ္စာကဝိညာဏပေါ့ဝိညာဏနဲ့ခန္ဓာဆိုတော့ခန္ဓာ၅ပါးနဲ့တရားနာနေတာပေါ့ဒါနဲ့နာခန္ဓာ၅ပါးနဲ့အဲ့ဒီထဲမှာနံတရားတွေကတော့မမြင်ရဘူးပေါ့ရုပ်တရားတွေကသာမြင်ရတာငိုတို့ငိုတို့ကြီးတွေသူ့ကြည့်လည်းမြင်ရကိုယ်ကြည့်လည်းမြင်ရအကျဉ်းစားပြောတဲ့အဲ့ဒါရုပ်တရားကြီးတွေပေါ့နောက်တော့အသေးစိတ်ပြောပါမယ်ဟောမမြင်ရဘူးဝေဒနာခန္ဓာသင်ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဒါတွေကတော့မမြင်ရပါဘူးမမြင်ရလို့များမရှိဘူးညင်းအောင်မလားမညင်းနဲ့တည်းကိုကိုယ်တိုင်မဲ့အခုပဲညောင်းနေညာတယ်ကြိုက်တယ်ခဲတယ်သိတယ်ဒီဥစ္စာတွေရှိနေတာမဟုတ်လားမမြင်ရပဲမဲ့လို့ရှိတယ်ရှိပါတယ်ဘယ်နဲ့လို့သိရတော့ဟုတ်တယ်ညာနဲ့သာသိလို့ရပါတယ်နံတရားတွေမဟုတ်လားအေးနံတရားတွေပို့လို့ပါကဲထားလိုက်တော့ရုပ်ခန္ဓာကတပုံနာမ်ခန္ဓာက၄ပုံဆိုတော့အလုံးပဲ၅ပုံ၅ပုံချိုးမယ်ဆိုတော့၅ပုံပေါ့ယုံနဲ့နာအကျဲချဲ့တော့ခန္ဓာ၅ပါးအဲ့ဒါလိုသဘောတရားတွေဖြစ်ပေါ်လာကိုပါဠိလိုပဲနဲ့ခေါ်ဓာတိပြီးတော့အဲ့ဒီယုံနာ၅ပါးခန္ဓာ၅ပါးကြီးအိုးလာတာကိုဇရာယုံနာ၅ပါးခန္ဓာ၅ပါးကြီးပျောက်သွားတာကိုမရဏဒါကအကျံစားပါနောက်တော့အသေးစိတ်လာပါလိမ့်မယ်နော်အေးအဲ့ဒါလိုပဋိစ္စသမုပ္ပါဒ်အင်္ဂါ72ပါးရဲ့သဘောသွားကိုအကျံစားသိထားပြီးတော့ဒီထဲဘာတွေပါသလဲလို့ဆိုတော့ဒီပဋိစ္စသမုပ္ပါဒ်အင်္ဂါ12ပါးမဟုတ်လားအင်္ဂါ12ပါးတိ့ွယ်ထဲက2ပါးနှစ်ွယ်ထဲက5ပါး3ွယ်ထဲက4ပါး4ွယ်ထဲက2ပါးအလုံးပဲ2ပါး72ပါးဒီအင်္ဂါ32ပါးထဲမှာတတ္ထတယောအတ္တာတတ္ထထိုအင်္ဂါ32ပါးထဲမှာတယောအတ္တာကာလ3ပါးပါတယ်ဟုတ်ကဲ့လားဝါဒသင်္ကာနီအင်္ဂါ32ပါးပါတယ်နော်ဝိတ္တာကာရအချင်းအရာ20လဲပါတယ်တိတန်တိအစ30လဲပါတယ်ဒီထဲမှာလေတိတိဝတ္တနိဝသုံးပါးလည်းပါတယ်ဝေမူလနိစ္စာဝေတိတ္တပါဏိမူလနှစ်ဖြာလည်းပါတယ်ဒီ72ပါးထဲမှာ ေးဒီစကလုံးတွေတန်ဃာတော်များဒီတင်ယူတင်ထားတဲ့ပုဂ္ဂိုလ်တွေများကဒါရနေပြီသားဖြစ်ပါတယ်။အခုပဋိစ္စသမုပ္ပါဒ်အင်္ဂါ12ပါးကိုတည်ထားပြပြီနော်။ဒီထဲမှာပါတယ်ခုနတော့ကတယောအတ္တာကာလသုံးပါးပါတယ်။နောက်ရှားပြမှာပေါ့။အဲဟုတ်တယ်နော်။အင်္ဂါ12ပါးလည်းပါတယ်ဝုသုံးပါးလည်းပါတယ်။620လည်းပါတယ်။ဟုတ်တယ်မို့လား။အင်းပြီးတော့ဝုသုံးပါးလည်းပါတယ်ဆိုတာတရားဘယ်သူတွေလဲဆိုတာလိုက်သိကြဆိုလားသိကြဆိုမူလားဆိုတာပါဠိလိုပြောတာအရင်အမြစ်လို့အဓိပ္ပာယ်ရတာပေါ့ဘာအရင်အမြစ်လဲဆိုတော့ဘုရားတန်ကြရတဲ့ခြာရလဲအောင်လုပ်တဲ့သူအရင်အမြစ်ပေါ့ဘယ်သူလဲလိုက်ရှာတော့တက်အွက်တက်ကအဥသုဖြစ်တဲ့အဝိဇ္ဇာသုံးအွက်တက်ကအဥသုဖြစ်တဲ့တဏှာအဝိဇ္ဇာနဲ့တဏှာအဝိဇ္ဇာနဲ့တဏှာသူတို့နှစ်ဦးဟာဘုန်းကြီးတို့တပည့်ကိုပတ်တံတရားတဲ့ခြားကြလဲအောင်လုပ်ကြတာသူတို့နှစ်ဦးအရင်အမြစ်ပေါ့အရင်အမြစ်ကမူလဘယ်နှစ်ဦးရှိတော့နှစ်ဦးဘသူနဲ့ဘသူသာပြန်သူတို့ကိုမူလနှစ်ဖြာဒီလိုဆိုဆိုကြပါစို့မူလနှစ်ဖြာဘယ်လိုမူလနှစ်ဖြာဆိုတော့ဘုရားတံတရားတဲ့လဲအောင်လုပ်တဲ့နေရာသူတို့အရင်အမြစ်ပေါ့ဘုန်းကြီးတို့တူတူပဲကဲခုကုသိုလ်ကောင်းမှုလေးပြုပြီးဆိုရင်ဆုတောင်းတတ်ကြပါတယ်ပထောပွဲကလေးရှင်းနာချလို့လက်အုပ်ကလေးချီလို့ကျုံညုံကလေးထိုင်းလို့တပတ်ကလေးပခုံးမော်တင်းပြီးတော့တူတူတူတူနဲ့ဆုတောင်းနိုင်မို့လားမိမေဆုတောင်းလိုက်တာဒီကောင်းမှုကြောင့်ဒီလင်ဒီမယာဒီသားဒီသမီးဒီမြေဒီမြေဒီဆွေဒီမျိုးဒီနဲ့မပွဲပဲတူတူတွဲဘုရားတန်တရားထဲမှာအတူတူဖြစ်ရပါလို့ဤတောင်းပိုက်တာတောင်းနေဆိုတာရချင်တာမို့လားဖြစ်ချင်တာမို့လားရှင်နာကပါပါလေတဏှာဟုတ်တယ်မဟုတ်လားတကယ်လူအင်ဆန္ဒပြင်းပြပြပြနဲ့တောင်းလို့ရှင်ရတယ်တော့ရရင်ဒီခန္ဓာပြန်ရမှာမဟုတ်လားဒီခန္ဓာကြီးကဘာတစ္ဆာဟဲ့ဒုက္ခတစ္ဆာမှသိလို့တောင်းတာလားမသိလို့တောင်းမိတာလားအစကတည်းကတိုင်ဒုက္ခများမယ်ဆိုတာသိရင်ဘယ်တောင်းမလဲအဲမသိအောင်ဘသူကပိတ်ကားတာဟုတ်တယ်အဝိဇ္ဇာကမသိအောင်ဖုံးထားတယ်မျက်နှာဝန်းစည်းသလိုလှုပ်ထားတော့မသိမမြင်တော့ယန့်တန်တောင်းပြတော့တာပေါ့တောင်းတာကသူချင်းတဏှာနဲ့တောင်းတာပေါ့ဟုတ်ဘူးလားမသိအောင်ပိတ်ပါထားတာကအဝိဇ္ဇာဒါကြောင့်သူတို့နှစ်ဦးပေါ့အရင်ကသူတို့နှစ်ဦးလှုပ်လိုက်တာနဲ့ဘုန်းကြီးတို့တွေ့ဒုက္ခကိုရောက်ကြရောမသိမိုင်နဲ့ဖြစ်ပြီးတော့နေတော့ဟိုကလည်းအရန်တောင်းမြင်တယ်မဟုတ်လားတောင်းချလိုက်တာအဝိဇ္ဇာနဲ့တဏှာအဝိဇ္ဇာနဲ့တဏှာဒီနှစ်ဦးခေါင်းဆောင်ပြီးတော့လှုပ်လိုက်တာဘုရားတန်တရားတဲ့ခြားခြားလဲတော့တာပဲနောက်တစ်ခါလဲရပြရစီအောင်လာပြန်တာပဲအေးဒါကြောင့်ဘုရားတန်တရားတဲ့လဲအောင်လုပ်တဲ့အကြောင်းရင်းနှစ်ခုပါတယ်တဲ့ဒီပဋိစ္စသမုပ္ပါဒ်အင်္ဂါနှစ်ပါးထဲမှာမူလနှစ်ဖြာပါတယ်တွေးမူလနိစ္စဝေဒီတ္တပါဏီဆိုတာပြောတာမူလနှစ်ဖြာပါတယ်ခုလိုက်ရှာတော့မူလနှစ်ဖြာဘယ်သူနဲ့ဘယ်သူလဲတော့အဝိဇ္ဇာနဲ့တဏှာခုအပွက်လေးွယ်ရှိတဲ့အ ਨੇ တက်အွက်ထဲမှာအဥဆုံးဖြစ်တဲ့အဝိဇ္ဇာရဲ့သုံးွက်ထဲမှာအဥဆုံးဖြစ်တဲ့တဏှာရဲ့အဝိဇ္ဇာနဲ့တဏှာသူတို့ပတိပေါ့မူလနှပြအကြောင်းရင်းနှပြဟုတ်ကဲ့လားတက်ဒီထဲမှာတစ္စာလိုက်ရှာကြစို့ဆိုတော့အဝိဇ္ဇာကမသိဘူးတဲ့သင်္ခါရကပြုတ်လုတယ်လို့ပြောခဲ့တယ်နော်မသိဘူးပြီးတော့ဟိုဘက်ကပြုတ်လုတယ်မဟုတ်လားမသိဘဲနဲ့ပြုလုပ်တာအဝိဇ္ဇာကမသိဘဲနဲ့သင်္ခါရကပြုလုပ်တာမသိဘဲမမြင်ဘဲနဲ့ပြုလုပ်တယ်ဆိုတော့ယန္တန်လုပ်တာဟမ်ယန္တန်လုပ်တယ်ဆိုတော့ကောင်းရင်ကောင်းမှန်ရင်မှန်မှာပေါ့မမှန်ရင်လည်းမမှန်ဘူးနေမှာပေါ့သိရတဲ့နဲ့သိပြီးတော့ချိန်ပြီးတော့အလုပ်လုပ်တာမှမဟုတ်ဘဲနဲ့မသိဘဲနဲ့ယန္တန်လုပ်တာမဟုတ်လားအဝိဇ္ဇာကမသိဘဲနဲ့သင်္ခါရကပြုလုပ်တာမသိဘဲနဲ့ပြုလုပ်တယ်ဆိုတော့အမှန်နဲ့အမှားဘယ်သူကများမာကများမှာပေါ့ညံတန်လောက်တာမဟုတ်လားဟုတ်တယ်လမောင်မောင်ညအခါမှာကြေရောင်လည်းမရှိလရောင်လည်းမရှိမီရောင်လည်းမရှိရှက်စီလေးတောင်မှတစ်ချက်တလေမလက်ဘူးဆိုရင်ပိမ့်ပိအောင်မောင်းနေမှာပေါ့အဲ့ဒါလိုပုံတဲ့လမ်းကိုလျှောက်သွားရတဲ့ပုဂ္ဂိုလ်တရားကိုသွားနေကြလမ်းဖြစ်ပေမဲ့လို့ကျင်းတဲ့ကြချိန်တဲ့ကြခလုတ်ချီဆူညီတုံတိုက်တိုင်းတိုက်နေမှာပေါ့အမှန်ကိုမရောက်နိုင်ဘူးမမြင်မှမမြင်ပဲမမြင်တာကဘယ်လိုအဝိဇ္ဇာအပြုတ်လောက်တာကသင်္ခါရ
ဟမ
်အဝိဇ္ဇာနဲ့သင်္ခါရသူတို့နှစ်ဥဒါပေါင်းမိပြီဆိုရင်နောက်ဖြစ်ပေါ်လာမယ်အကျိုးတရားတွေကကောင်းကျိုးဖြစ်မလားမကောင်းကျိုးဖြစ်မလား
မကောင်းကျိုးဖြစ်ပါဘူး။
ဒါပြန်သူတို့နှစ်ဥကမကောင်းကြောင်းပေါ့။အဝိဇ္ဇာနဲ့သင်္ခါရကမကောင်းကြောင်းဆိုရင်သစ္စာအဖြစ်နာမည်ပေးမယ်သမှုတရားသစ္စာဘယ်သူနဲ့ဘယ်သူတော့သမှုတရားသစ္စာအဝိဇ္ဇာနဲ့သင်္ခါရပါသစ္စာသမှုတရားသစ္စာအဲ့ဒီမကောင်းတဲ့အကြောင်းနှစ်ခုကြောင့်ဖြစ်ပေါ်ပြီးတော့လာတဲ့အကျိုးတရားတွေဆိုတာနှစ်ွယ်ထဲတကဝိညာဏသလာယရဏဖတ်တာဝေဒနာကောင်းကျိုးတွေဖြစ်မလားမကောင်းကျိုးတွေဖြစ်မလား
မကောင်းကျို
းမကောင်းကျိုးဆိုရင်သစ္စာအဖြစ်နာမည်ပေးရမယ်ဒုက္ခသစ္စာမကောင်းကြောင်းဖြစ်တဲ့အဝိဇ္ဇာနဲ့သင်္ခါရကဖတ်သစ္စာမကောင်းကျိုးဖြစ်တဲ့ဝိညာဏယုတ်တလာယရဏဖတ်တဝေဒနာဒီ၅မျိုးကပါသစ္စာဟုတ်ပြီဒုက္ခသစ္စာရှေ့သွားကြဆိုနံပါတ်3ကွယ်သွားတော့တဏှာကလိုချင်တဲ့ဥပါဒံကဆွဲလန်းတယ်ကာမဘွားကအာထုတ်တယ်လိုချင်တယ်ဆွဲလန်းတယ်အာထုတ်တယ်လိုချင်တယ်ဆွဲလန်းတယ်အာထုတ်အတန်ကြရတာနဲ့ကိုမကောင်းဘူးလူကျင်တဲ့အရန်ကြီးနောက်တော့လူကျင်တဲ့အဲ့ဒါနဲ့ထားပြီးတော့အလုတ်လုတ်တယ်ဆိုတော့သူ့ထုတ်ရှားတာကကိုစက်ပြည့်မရှိဘူးကောင်းနိုင်ပါမလားမကောင်းနိုင်ပါဘူးမကောင်းနိုင်ပါဘူးလူကျင်တဲ့ဥပါဒံအရန်ကြီးလူကျင်တဲ့အဲ့ဒါနဲ့ကာမဘဝမရရအောင်ထားအထုတ်တဲ့ဆိုတော့ကောင်းမှာမလား မကောင်းပါဘူးသူ့ကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာမဲ့အကျိုးတရားတွေကိုကောင်းနိုင်ပါမလားကောင်းပါဘူးဒါပြမကောင်းတဲ့အကျိုးတရားတွေဖြစ်ပေါ်စီမှာပေါ့အဲ့လိုဆိုသူတို့သုံးဥကမကောင်းကြောင်းနေမှာပေါ့တတ္တယဘွဲထဲကတဏှာဥပါဒံကာမဘဝလူကျင်တယ်ဆွဲလန်းတယ်ဥအထုတ်တယ်ဆိုတဲ့သုံးမျိုးကမကောင်းကြောင်းနေမှာပေါ့ဆိုရင်မကောင်းကြောင်းဆိုခုနတုန်းကလို့ပေါ့ဖာသစ္စာတဏှာဥပါဒံကာမဘဝဖာသစ္စာသမှုရသစ္စာသူတို့ကြောင့်ဖြစ်ပေါ်လာရတဲ့နံပါတ်၄ကွဲထဲကဇာတိသရမရဏတို့ကြာတော့ဖာသစ္စာမကောင်းတဲ့အကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားတွေလည်းမကောင်းကျိုးပဲပေါ့ဒီလိုဆိုရင်ပဋိစ္စသမုပ္ပါဒ်အင်္ဂါ၁၂ရပ်ကိုတည်ထားပြီးတော့ဟောလိုက်စစ်တော့တက်ွယ်ထဲကအဝိဇ္ဇာနဲ့သင်္ခါရသူနှမျိုးကဖာသစ္စာအဲ့ဒါကိုပြောစီခြင်းလို့အောက်ခြေတောင်သမုဒယသစ္စာလို့ရေးပြတာဟိုအထက်ကအဝိဇ္ဇာနဲ့သင်္ခါရဟာသမုဒယသစ္စာလို့ပြောစီခြင်းလို့အောက်ကမြေအယောင်ပြထားတာဟုတ်ကဲ့နော်အဲအဲ့ဒါလေးကပြတာသူ့တစ်ခုလည်းပြောတာမဟုတ်ဘူးအထက်ကအဝိဇ္ဇာနဲ့သင်္ခါရကသမုဒယသစ္စာဘယ်လိုပြောရလဲနော်သိထားတာပေါ့နှစ်ကွယ်တဲ့ကဝိညာဏယုတ်သလားရဏဖတ်တာဝေဒနာတရားမကောင်းကြောင်းနဲ့အကျိုးဆိုတော့မကောင်းကျိုးဆိုတော့ဘာသစ္စာဒုက္ခသစ္စာကြီးလို့သိစေခြင်းလို့ကိုယ်အောက်ခြေတောင်ရေးပြထားပါတော့ဒုက္ခသစ္စာတဲ့သုံးကွယ်သွားလိုက်တော့တဏှာဥပါဒံကာမဘုရားသူ့သဘောကကိုယ်ပဲမကောင်းတဲ့အကြောင်းဆိုတော့ဘာသစ္စာအဲ့ဒါကိုမလွဲမမပြောတတ်အောင်လို့အောက်ခြေမှာရေးပြပါတော့သမုဒယသစ္စာဟုတ်တယ်နော်ရှေ့သွားလိုက်နံပါတ်၄ကသတ်သွားလိုက်တော့ဇာတိသရမဏတို့ဆိုတာမကောင်းကျိုးတွေမဟုတ်လားဟာသစ္စာဒုက္ခသစ္စာလို့သိစီခြင်းလို့အောက်ခြေရေးပြတယ်မဟုတ်လားဘယ်နဲ့ရေးပြဒါချင်းရင်ပဋိစ္စသမုပ္ပါဒ်အင်္ဂါ၁၂ရပ်ကိုစဉ်းစားထားပြီးတော့လိုက်ပြီးတော့သစ္စာအပြင်ဖွဲချတော့တက်ွယ်ထဲကနှစ်ပါးကသမုဒယနှစ်ွယ်ထဲက၅မျိုးကသုံးွယ်ထဲက၃မျိုးကနှစ်ွယ်ထဲက၂မျိုးကဒီလိုက်ထောက်မယ်ဆိုရင်ဟိုသမုဒယသစ္စာဒုက္ခသစ္စာသမုဒယသစ္စာဒုက္ခသစ္စာသူစီကလိုက်ထောက်ရတာမဟုတ်လို့လေးခါထောက်ရတယ်နော်ဒါပေမဲ့အမျိုးအစားကတော့ဘယ်တန်ပါဘာသစ္စာနဲ့ဘာသစ္စာဒါပြင်ဒီပဋိစ္စသမုပ္ပါဒ်အင်္ဂါ၁၂ရပ်တွင်သစ္စာ၂မျိုးပါတာပေါ့ဘာသစ္စာနဲ့ဘာသစ္စာဒါကြောင့်လင်္ကာတိကုံထားပါရောလားသစ္စာနှစ်ခုပြောရမလားဒီထဲမှာမူလကဘယ်နှဖြားပါနှစ်ဖြားပါသစ္စာကဘယ်နှခုဒီလိုပြောတာကိုပြီးတော့အလွှားကြတော့၄ခုအလွှားဟုတ်ကဲ့လားဒီခုတိုင်းဆိုရင်တက်ွယ်ထဲက၂မျိုးကလည်းသမုဒယသစ္စာ၃ွယ်ထဲက၃မျိုးကလည်းသမုဒယသစ္စာမဟုတ်လား พาพี่ดูตะเผ่ตะปยาหนีจาถ่าแลอดุๆป้องได้ยอบ่ไม่ป้องให้มาฮู้เด้อ2กั่วแท้อ่ะ5မျိုးอ่ะทุกข์4กั่วแท้ก็2မျိုးอ่ะแลทุกข์ตะเผ่ตะปยาพาพี่ดูหนีจาถ่าแลป้องไล่จายอบ่ไม่ป้องให้มาฮู้เว้ยพาพี่ดูไม่ป้องให้น่ะโหลสรุปပြောတယ်အဲ့ဒီတက်ွယ်แท้ကအဝိဇ္ဇာနဲ့သင်္ခါရသမှုတရားပုပ်ွယ်แท้ကတဏှာဥပါဒံကာမဘဝလည်းသုံးသမှုတရားမပေါက်နိုင်ဘူးဘာလို့မပေါက်နိုင်တာတုံးလို့ဆိုတော့သမှုတရားချင်းသာတူတာတဲ့အချိန်ကာလမတူကြပါဘူးတဲ့တက်ွယ်แท้ကအဝိဇ္ဇာနဲ့သင်္ခါရကပြောတယ်ကျုပ်တို့တွေသမှုတရားဆိုတာဒီဘဝမရောက်ခင်လွန်လီပြီးတော့အတိတ်ကာလကအတိုင်းဖြစ်ခဲ့ကြတဲ့သမှုတရားသူတို့သုံးွယ်แท้ကသုံးမျိုးသမှုတရားဆိုတာယခုပစ္စုပန်ကာလမှာဖြစ်ပေါ်လာကြတဲ့သမှုတရားဆိုတော့အချိန်ကာလကျင်တူကြသေးလား မတူလို့မပေါက်နိုင်ဘူးဒီလိုလားမတူလို့မပေါက်နိုင်ဘူးပဲဟောအဲ့ဒါလိုလားဟုတ်တယ်အဲ့ဒါကြောင့်သမှုတရားကျင်တူပြီမယ်လို့အကုန်လုံးမတူတတ်တဲ့အတွက်မပေါက်နိုင်ဘူးကျုပ်တို့တွေကလွန်လီပြီးတော့အတိတ်ကာလကအကျိုးလားအကြောင်းလားဆိုတော့အကြောင်းဒါကြောင့်ကျုပ်တို့တွေကလေဖြစ်ပြများပေါက်နိုင်တဲ့သူရှိသေးလားမရှိတော့ပါလိုက်စားတော့ဒီလိုဆိုရင်ပေါက်နိုင်တာအဝိဇ္ဇာနဲ့သင်္ခါရသူနှစ်ခုပဲပေါက်နိုင်တာပေါ့အတိတ်ကလည်းအတိတ်ကအကြောင်းလည်းအကြောင်းကဲပေါက်နိုင်တဲ့သူနှစ်ခုပဲကဲစီယိုခတ်တအုပ်စုလုပ်ပြီးတော့နေလိုက်ပြီတော့လို့ဆိုတော့သူတို့ကအတိတ်လည်းအတိတ်အကြောင်းလည်းအကြောင်းဆိုတော့ဒီသူတို့အလွာသူတို့အုပ်စုကအတိတ်အကြောင်းပေါ့အတိတ်အကြောင်းတလွာအတိတ်အကြောင်းတလွာအဝိဇ္ဇာနဲ့သင်္ခါရအတိတ်ကလည်းအတိတ်အကြောင်းလည်းအကြောင်းဆိုတော့သူတို့နှစ်ခုကိုဘယ်လိုနာမည်ပေးမလဲသူတို့နဲ့တွေ့ပဲဖြစ်တဲ့ဟောတတ္တယဝတ္ထေကတဏှာဥပါဒံကာမဘဝသူတို့လည်းအကြောင်းပဲမဟုတ်လားကာလကဘယ်ကာလပစ္စုပန်ကာလအဲသူတို့ကလည်းဒီပြည့်နဲ့မပေါက်နိုင်ဘူးဆိုတော့ဒီသုံးဥပဲပေါက်နိုင်တာမဟုတ်လားကဲစီယုခတ်တရားလုံးတအုပ်စုဖွဲ့ပြီးတော့နေလိုက်ကြနာမည်ပေးမယ်ပစ္စုပန်အကြောင်းတလွာဘယ်လို
ပစ္စုပန်
ဒီကတည်းကအဝိဇ္ဇာနဲ့သင်္ခါရကအတိတ်အကြောင်းတလွာသုံးွယ်แท้ก็3မျိုးก็ปิสุปันเจ้าตะลัวဟုတ်เด้ဟုတ်ပါไอ้ลูกกู2กั่วแท้ก็5မျိုးก็ทุกข์4กั่วแท้ก็2မျိုးก็แลทุกข์ป้องไล่ป่าท่อล่ะสรุปตรุตรุไปก็แลไม่ป้องไหนผู้ญิ่นเนาะบาปิโลแลเลยสรุปตรุแลเฉิงกาละไม่ดูจะหลุบา2กั่วแท้ก็5မျိုးก็ပြောเลยจุตุตรุทุกข์สรุปยะคุผิดเสปิสุปันกาละอาจารย์ล่ะอจูล่ะဒီနံပါတ်၄ကိုထဲကနောင်ဖြစ်လက်တာအနာဂတ်ကလားအကြောင်းလားအကျိုးလားအကျိုးသူတို့ကအနာဂတ်အကျိုးပေါ့နှစ်ကိုထဲကပစ္စုပန်အကျိုးဩဩအဲ့တလို့တဲ့ဒီပြန်ပေါက်နိုင်လားရှိသေးလားမရှိပါဘူးအဲ့မရှိဘူးဆိုရင်လည်းနှစ်ကွက်ခါ၅မျိုးစီယုခတ်တရွာလုံးတော့အုပ်စုဖွဲ့နေလိုက်ကြတော့ဒါပေမဲ့ရွာအစီကဆိုင်ဖို့ကလေးတော့သူ့အုံးမှာဟုတ်တယ်မို့လားပစ္စုပန်လည်းပစ္စုပန်အကျိုးလည်းအကျိုးဆိုတော့သူ့နာမည်ပေးရအောင်ပစ္စုပန်အကျိုးတလွားနှစ်ွယ်แท้က5မျိုးကပစ္စုပန်အကျိုးတလွား၄ွယ်แท้က2မျိုးကနာဂအကျိုးတလွားအလွားပဲ2လွားဟုတ်တယ်ပေါင်းတယ်ဆိုတော့အလွားချင်းတူမှာပေါင်းလို့ရတာအခုတိုက်ဆိုလို့ရှိရင်4လွားဖြစ်သွားတာပေါ့တစ်ွယ်แท้ကအဝိဇ္ဇာသင်္ခါရဒီ2မျိုးကပါအလွားနှစ်ွယ်แท้က5မျိုးကဘာအစွာသုံးွယ်แท้က3မျိုးကဘာအစွာသုံးွယ်แท้က2မျိုးကဘာအစွာသာပြင်ဒီပိဋကသမုပ္ပါအင်္ဂါ12ရပ်တွင်အစွာ4စွာပါတာပေါ့အဲ့ဒါကိုလင်္ကာတိကုံးတာ4ခုအစွာဆိုသမုပ္ပါအင်္ဂါကြတော့ပဲ2ပါဒါကိုပြောတာပေါ့အင်္ဂါ12ပါဆိုတာလေကဲကြည်လိုက်စမ်းပါဦးသေနာသီမာ
ရာမိ
နာနာယုသာယနာသမာဝါသာမိသာယနာတာတောင်းတဘာဝမကြဘူးသူတို့ကမပေါင်းနိုင်ပါဘူးလို့ပြောတယ်မဟုတ်လားကိုအစုလေးတည်းနဲ့ကိုနေပြရသေးလို့ပြောတယ်မဟုတ်လားဟာအဲ့ဒါကိုခင်ဗျားတို့ကတောက်လျှောက်ကြီးဆိုတော့သူတို့မကြိုက်ဘူးပေါ့လာရောတဲ့တို့ထက်လာရောတဲ့မလာခဲ့နဲ့မြင်ပါပေါ့ဒီတော့သူတို့ကြိုက်အောင်ဆိုရင်အုပ်စုလေးတွေတည်းရေးပြလိုက်အဝိဇ္ဇာသင်္ခါရနဲ့နဲ့ရက်လိုက်ဝိညာဏယုတ်တလာယနာဖတ်သာဝေဒနာနဲ့နဲ့ရက်လိုက်တဏှာဥပါဒံကာမဘဝ เนยะตาจิสรามนะธรรมตรุอัจฉัยขึ้นมาป่ะเอ๊ะตะคอกสวยป่ะอ๋อโอเคธรรมะตรุอัจฉัยဖြစ်มั้ย4ခုအလွာအင်္ဂါ12ပါးတရားကိုများနဲ့တရားကိုဆိုတာကာကြီးလုံးကြီးတင်တခြားမရတာကိုဆိုတော့ကိုတယ်ပြောတာပေါ့ကိုရဲ့အင်္ဂါ12ပါးနဲ့ဒါပြောတာပေါ့တိကွယ်ထဲက2ပါး2ကွယ်ထဲက5ပါး9ပါးပေါ့အဲ့ဒီထဲ3ကွယ်ထဲက3ပါးထည့်လိုက်တော့အဲ့ဒီထဲပါတဲ့4ကွယ်က2ပါးပါထပ်ရောတော့ဒါကိုရဲ့အင်္ဂါ12ပါးနဲ့ဒါပြောတာပေါ့ဘသူကိုရည်ရွယ်တယ်လို့ဆိုရင်ဟိုနောက်နာတော့ကပရိဒီဝဒုက္ခဒေါမနတာဥပါယတာသူတို့ကိုရည်ရွယ်တာသူတို့တတူကကိုယ်တယ်မဟုတ်ဘူးအစွန်အပြားနာပါဒီတော့ပူစီးတယ်ငိုကြွေးတယ်တော့ကပရိဒီဝမိတောက်တယ်ဆိုတဲ့ဥစ္စာလူတိုင်းမဟုတ်ပါဘူးဟောဖရာတို့ယဟန္တာတို့ဆိုတဲ့ပစ္စေကဗုဒ္ဓတို့ဆိုရင်ပြိနိဗ္ဗာန်ပြုကံဤပူဆွေးငိုကြွေးရှိအောင်မလားလူတိုင်းမဟုတ်ဘူးဟဲ့ဒီစနပါကလူတိုင်းဖြစ်တာဒီဒီသူဥစ္စာပဲသူကဘုံယူတယ်လို့လူပြောတာနော်ဟိုငါးပါးကအကျိုးဆက်မျှသာဖြစ်တယ်ဖြစ်တယ်ကိုယ်လည်းမဟုတ်ဘူးဒီအိဗယ်လေးကိုယ်လည်းအင်္ဂါ12ပါးအမြင်ပြောတာမဟုတ်လား3ပါးအစအစ်တဲ့အစ30လည်းပါတယ်ပြောတယ်မဟုတ်လားတိတန်တိအစ30ပါတယ်လို့ပြောတယ်မဟုတ်လားဒီအကွက်ကြီးကအခု4ကွက်တောင်တွေ့နေပြီအဲ့လို့ဆိုတော့အကွက်ကြီးတွေဂျာတယ်ဂျာတယ်အစပေါ့တိအွက်နဲ့နှစ်ွက်ကြားထဲမှာစစနှစ်ွက်နဲ့သုံးွက်ကြားထဲမှာစစသုံးွက်နဲ့လေးွက်ကြားထဲမှာစစဟိုလေးွက်နဲ့တိွက်ကြားထဲအမဲတက်ကြတာအဆက်မဟုတ်ဘူးဟိုအကြောင်းကျိုးဆက်လာတယ်လို့သိအောင်လို့ကူးရထားတာဟုတ်ကဲ့နော်စိတ်ထဲမှန်လိုက်ရမှာတော့ပဋိစ္စသမုပ္ပါဒ်အင်္ဂါ7ပါးကိုစဉ်းတန်းထားတဲ့အတိပဲလို့မှန်ရမှာနော်ဆိုတော့ဒီကြားထဲမှာစဉ်းတန်းတဲ့အထဲမှာအဲလွာကလေးလွာရှိတယ်ဆိုတော့ဂျာတဲ့အစက်က30ပေါ့ဟုတ်ဘူးလားစပါပုံကြီးလေးပုံစင်တန်းထားတယ်ဆိုပါတော့ပထမအပုံဒုတိယအပုံတတိယအပုံသတုထအပုံစပါပုံကြီးလေးပုံစင်တန်းထားတယ်ဆိုပါတော့ပထမအပုံနဲ့ဒုတိယအပုံဂျာတဲ့မှာဒဇဒုတိယအပုံနဲ့တတိယအပုံဂျာတဲ့မှာဒဇတတိယအပုံနဲ့သတုထအပုံဂျာတဲ့မှာဒီလိုနေမှာမဟုတ်လားဒီတော့ဒီပရိစ္ဆာသမုပ္ပါဒ်အင်္ဂါ7ရက်အတွက်အစက်ဘယ်နှစ်ဆက်ပါသုံးသပါရာပေါ်သုံးပါအစဒီလိုဖြစ်တာပေါ့ပြီးတော့နှစ်ရမူလာဆိုတာအရင်တစ်ခါလဲမူလာပါတယ်မဟုတ်လားအဲ့ဒီမူလာနဲ့ဒီမူလာအတူတူပါပဲမူလာနှစ်ဖြာဆိုတာနဲ့တူတယ်နော်မူလာနှစ်ဖြာတုန်းကဟိုတက်ွယ်ထဲကအဥဆုံးဖြစ်တဲ့အဝိဇ္ဇာနဲ့သုံးွယ်ထဲကအဥဆုံးဖြစ်တဲ့တဏှာဟုတ်ကဲ့လားပြောခဲ့တယ်မဟုတ်လားအခုလဲအဲ့ဒါပါပဲနှစ်ရမူလာဖတ်လို့ထပ်ဆိုတာတို့အကြောင်းရင်းလိုက်ရှာပါတယ်အကြောင်းရင်းရလို့မတွေ့ပါဘူးလင်္ကာချောယုံပဲဖြစ်ပါမယ်ဒီတော့ဒီမှာလည်းပဲတက်ွက်ထဲကအဝိဇ္ဇာနဲ့သုံးွက်ထဲကတဏှာပဲပြန်ထပ်ကောက်သို့မဟုတ်အာယုံကြောင့်သွားအောင်ပြောင်းပြန်ပြောခြင်းရဲ့သုံးွက်ထဲကတဏှာနဲ့တက်ွက်ထဲကအဝိဇ္ဇာဟုတ်ကဲ့နော်နှစ်ရမူလာမထူးဘူးနော်ဒါပဲနှစ်ရမူလာပြီးတော့ပါတယ်တော့ဘုသုံးဝါဘုသရဝါရဲ့တသနည်းရိပ်နှလုံးစင်ဝတ္တာလုံးတယ်လဲတယ်လှဲ့တယ်ပတ်တယ်ဝိုင်းတယ်ခွေတယ်လို့အဓိပ္ပာယ်ရတယ်။ဘုန်းကြီးတို့ဘုရားတန်တရားထဲမှာအဲသူတို့တူရလှဲ့ပတ်ပေးကြတယ်။ပဋိစ္စသမုပ္ပါဒ်အင်္ဂါ7ပါးထဲမှာအဥဆုံးအဝိဇ္ဇာကိုမေ့ကြည့်ရအောင်ခမည်းလှဲ့ပတ်ပြီးတဲ့ထဲပါသလားပါတယ်။ဘုန်းကြီးတို့တူရအာလုတ္တကဓမ္မတို့တူရဘုရားတန်တရားထဲခြားခြားလဲအောင်လှဲ့ပတ်တာလေ။ဘုတ္တဆိုတာလှဲ့ပတ်ပြီးတာမဟုတ်လား။ပဲလို့တဲ့တာတော့လို့ဆိုတော့ကျုပ်ကတတ္တဝါတို့ရဲ့စိတ်ဓာတ်တွေကိုညှဉ်းနှွမ်းအောင်လုပ်လိုက်တယ်။ညှဉ်းနှွမ်းစီတာကကိလေသာ။ညှဉ်းနှွမ်းစီတာကကိလေသာ။အဲလှဲ့တာကဝိုး။ကိလေသာနဲ့ဝိုးနဲ့ပေါက်။ကိလေသာပါဗျာ။ခမရတယောက်ထဲလာမဟုတ်ဘူးရုပ်ဆွေတွေမျိုးတွေနဲ့ဘယ်မလို့ခမရဆွေတွေမျိုးတွေဆိုတော့ဝိဇ္ဇာကပြောတယ်သိကျင်တော့ကျူးကလေးတိုင်လိုက်သွားပေါ့တဲ့တဏ္ဍန်တဏ္ဍန်တဏ္ဍန်နဲ့တတ္တရာကွက်ထဲမှာတဏှာကိုဝိုင်းထားတဲ့ဥပါဒံလည်းဝိုင်းထားပြီးတော့ဆက်တွယ်ထားတယ်အဲ့ဒါကျုပ်ဆွေမျိုးတွေဟိုညာကပြောတာဟုတ်ပြီဒီလှဲ့တဲ့အခါကျတော့ခမကြီးကဆွေမျိုးတွေပါသေးလားပဲပါတာပေါ့ငါကွဲခြင်းလို့ကိုကျူးလေးနဲ့တွေ့ထားတာဆိုတော့ညှဉ်းနှွမ်းအောင်လှုပ်လှဲ့တဲ့သူ၃ဦးပေါ့
ညင်တော့အောင်လှုပ်ပြီးတော့လှဲ့တဲ့သူကဘယ်နှဦးသုံးဦးဘယ်သူကလိမ့်မလဲဝေသနာဥပါဒဟုတ်တယ်စိတ်တတိညင်တော့အောင်လှုပ်ပြီးတော့မှာဘဝတန်စရာတဲ့လှဲ့တဲ့သူသုံးဦးပေါ့အဝိဇ္ဇာတဏှာဥပါဒံတပြည့်ညင်တော့အောင်လှုပ်တာကိလေသာလှဲ့တာကဘုရောကိလေသာဝဘယ်နှပါသုံးပါဘယ်သူတွေပါလဲဟုတ်ပြီဟုတ်ပဲသင်္ခါရမေးအောင်ခမားကလဲ့တယ်ထဲပါပြီလားပါတယ်ဟိုလူလိုလားမဟုတ်ဘူးကျုပ်ကတစ်မျိုးဘယ်လိုတစ်မျိုးလို့ကျုပ်ကအကျိုးပေးတဲ့အနေနဲ့အကျိုးပေးဖို့ရအလုတ်လုတ်တာနော်အင်းသင်္ခါရကအဲ့လိုပြောတယ်အလုတ်လုတ်ပြီးတော့မှအလုတ်လုတ်တာကကမ္မပေါ့လှဲ့တာကဝေါကမ္မနဲ့ဝေါနဲ့ပေါင်းကမ္မဝေါတယောက်သေးလားဟာကျုပ်လည်းအထင်မသေးပါနဲ့ဆွေနဲ့မျိုးနဲ့ပါဘယ်မလို့ခမားဆွေမျိုးကတော်တော်ဆက်စုတဲ့လူတွေဒီလောက်မှသိကျင်ဂျူးလေးတိုင်တာလိုက်သွားတဏ္ဍန်နဲ့ဟောတတ္တရာကွက်တဲ့ကာမဘုရားဆိုတာချုပ်ဆွေမျိုးတေခါရကပြောတာဟုတ်ပြီလေလက်တဲ့ခါကျတော့သူပါသေးလားပါတာပေါ့မကွဲခြင်းလို့ကိုချိုးနေတွေ့တာဟုတ်ဘူးလားဒါချင်းအလုတ်လုတ်ပြီးတော့ဆဲ့တဲ့ဘုရားပဲနှစ်ပါဘယ်သူနဲ့ဘယ်သူပါလဲအလုတ်လုတ်တာကကာမဆဲ့တာကဝုကာမဝုပေါ့ဟုတ်တယ်ကိလေသာဝတ်၃ပါးကာမဝတ်၂ပါးကြံတာတွေအကုန်လုံးသိမ်းယူမှတ်လိုက်ပါတော့ဝိပါကဝတ်ဟုတ်လားသာဝတ
်
ဘယ်နှစ်ပ
ါ
းကြံတာတွေဘယ်သူတွေလုံးလိုက်ကြည့်ရအောင်လေနှစ်ွယ်ထဲက၅မျိုးကြံမှာပေါ့ပြီးတော့၄ွယ်ထဲလည်းဇာတိနဲ့သရမရဏကြံမှာပေါ့ဆိုတော့နှစ်ွယ်ထဲက၅ပါး၄ွယ်ထဲက၂ပါးဆိုရင်အခုနှစ်ပါးနေမှာပေါ့ဟုတ်ဘူးလားဝိပါကဝုတန်းစေခုနှစ်ပါးနေမှာပေါ့ညို့ကိုရတော့ဟိုနံပါတ်၄ကိုထဲမှာဝိပါကဝု၈ပါးလို့ရေးထားပါလားဆိုတော့ဩဟိုဥပပတ္တိဘွားလေးထည့်ပြောလားဥပပတ္တိဘွားလေးထည့်ပြောလိုက်တော့ပဲတော့၈ပါးကျန်တာတရား၂ကိုထဲကဝိညာဏယုတ္တရအနခတဝေဒနာရဲ့၄ကိုထဲကဇာတိသရမဏရဲ့၅ပါးနောက်ထပ်တူးလိုက်ဥပပတ္တိဘွားလေးပဲတူးလိုက်တော့ဘယ်လောက်တော့ဘုရားတို့လာတာလေဒါမေးကြမှာလားဒီဒါကတော့ပြင်အခြေကလေးယူပြောမှာနောက်မှာပြောမယ်ပေါ့အဲခုတော့မှတ်ပဲထားလိုက်ပါတော့ဝိပါကဝုကလေးပါထပ်တိုးလိုက်တော့ပဲနှစ်ပါကျန်တာတွေကနှစ်ွယ်ထဲကဝိညာဏံယုတ်တလာယနာဖတ်တာဝေဒနာဒီွယ်ထဲကဇာတိသရမဏနောက်ထပ်တိုးတဲ့နောက်ထပ်တိုးတဲ့ဥပပတ္တိပါလားနော်ဘယ်နှပါတော့၈ပါးဘုသုံးဝါဒီလိုဆိုတာပေါ့ပြီးတော့ဒီထဲကာလ၃ပါးလဲပါတယ်တိတံအင်းဟုတ်တယ်တယောအတ္တကာလ၃ပါးလဲပါတယ်ဆိုတော့ဟိုတက်ွယ်ထဲကအဝိဇ္ဇာနဲ့သင်္ခါရကဒီဘဝမရောက်ခင်လွန်လေပြီးတော့အတိတ်ကာလဟုတ်ကဲ့လားလေးွယ်ထဲကဇာတိနဲ့သရမဏကနောင်ဖြစ်လက်တာအနာဂတ်ကာလဒီဘဝပြီးရင်နောင်ဖြစ်လက်တာအနာဂတ်ကာလနော်ပြီးတော့၁ွယ်ထဲက၅မျိုး၃ွယ်ထဲက၃မျိုးပေါင်းရှင်မျိုးကတော့ယခုဖြစ်စေပစ္စုပန်ကာလဆိုတော့ကာလ၃ပါးပေါ့ဒီပဋိစ္စသမုပ္ပါဒ်အင်္ဂါ၁၂ရက်တွင်ကာလ၃ပါးပါတာပေါ့ချင်းရာ၂၀ဟုတ်တယ်တော့ချင
်းရ
ာ၂၀ဟို၁ွယ်ထဲမှာရေးထားတဲ့အပြတ်ပတ်ကြီးအောက်မှာအတိတ်အကြောင်းအချင်းအရာ၅ပါးဝင်၅ပါးတဲ့သူ့ကြည့်တော့ပြန်အဝိဇ္ဇာနဲ့သင်္ခါရ၂ပါးတယ်နော်တဲ့ကြောင့်ငါပါပြောတာလဲဆိုတော့ပြောတယ်သူတို့ဆွေမျိုးတွေပါထည့်ပြောတာဘယ်မလို့ဆွေမျိုးတွေဆိုတော့ဝိဇ္ဇာကပြောတယ်သူ့ဆွေမျိုးကသုံးွယ်ထဲတဏ္ဍနဲ့ဥပါဒါမဟုတ်လားသင်္ခါရဆွေမျိုးကလည်းသုံးွယ်ထဲမှာအဲကမ္မဘဝကထည့်ပြောဩဩဩဒီလိုဆွေတော့ဟုတ်ပါပြီအဲရေတွက်မယ်ဆွေမျိုးတွေနောက်မှရေတွက်နော်ဘယ်သူတို့ဆိုတော့အတေအကြောင်းအချင်းအရာ၅ပါးဘယ်သူများတုံးဝိဇ
္
ဇာတဏ္ဍဥပါဒံကကမ္မဘဝအကြောင်းလေးပြောရွေးပြီးသားမို့လို့နော်ရဲရဲသာပြောကမ္မဘဝပဲအကြောင်းမဟုတ်လားအတိတ်အကြောင်းမဟုတ်လားဘဝဆိုတော့နှစ်မျိုးနောက်တော့ပြောပါမယ်နှစ်မျိုးပေါ်နေမယ်နော်ဘဝဆိုတော့နောက်တော့နှစ်မျိုးခွဲလာနေမယ်အခုတော့ကမ္မဘဝရဲရဲသာပြောနော်အတိတ်အကြောင်းချင်းရငါးပါးဝိဇ္ဇာသင်္ခါရတဏှာဥပါဒံကမ္မဘဝဟုတ်ကဲ့နော်ပြီးတော့နှစ်ကထဲသွားလိုက်တော့အနာကဘာတော့ပစ္စုပန်အကျိုးချင်းရာ၅ပါးသူ့ရှိတဲ့ဥစ္စာပဲဝိညာဏသုတ္တရာဝိညာဏသုတ္တရာ ဒါကြိုက်တယ်နော်နံပါတ်3ကွက်သွားလိုက်တော့ပြစ်စုံပန်းအကြောင်းအချင်းအရာ5ပါး5ပါးတဲ့သူတို့ကြည့်တော့3ပါးတဲ့ဘယ်နဲ့ပြောတာတော့ဆိုတော့သူတို့ကလည်းပြောတယ်ဆွေမျိုးတွေပါချက်ပြောတာဟုတ်ကဲ့နော်အင်းဒီမဲ့ဥပါဒံတဏဥပါဒံရဲ့ဆွေမျိုးကတိကွက်တဲ့အဝိဇ္ဇာမဟုတ်လားကာမဘဝရဲ့ဆွေမျိုးကတိကွက်တဲ့မှာသင်္ခါရသူတို့ကိစ္စရှိတော့ကဒီရသွားရမှာမဟုတ်လားဒီကိစ္စရှိတော့လည်းသူတို့လာခဲ့ပေါ့ဆွေမျိုးတွေပဲဥစ္စာဒီလိုမဟုတ်လားဒီတော့ပြစ်စုံပန်းအကြောင်းအချင်းအရာ၅ပါးသူကိုယ်တည်းကိုအရေးကြီးတဏှာဥပါဒံကာမနောက်မှဆွေမျိုးတွေကြီးအဝိဇ္ဇာသင်္ခါရဟုတ်လားသူကိုယ်ရင်းဖြစ်တဲ့တဏှာဥပါဒံကာမဘုရားပြီးတော့မှတိ့ွက်တယ်မှဆွေမျိုးကအဝိဇ္ဇာနဲ့သင်္ခါရဆိုတော့၅ပါးမကိုက်ဘူးလားဖြစ်သွားအနာကနံပါတ်၄ွက်ထဲမှာအနာကအကျိုးအချင်းအရာ၅ပါးသူတို့ကြည့်တော့လည်းနှစ်ပါးတယ်ဖက်နဲ့ကြောင့်၅ပါးလဲလို့ဆိုတော့မေတကယ်တကယ်ရေတွက်တော့သူတို့နာမည်တောင်ပြောင်းနေတယ်နံပါတ်၄ကွက်ထက်က၅မျိုးပဲဆိုတဲ့ဝိညာဏယုတ်သလယနာဖတ်တာဝိညာဏသူတို့ဆိုတော့၄ကွက်ထက်ကဇာတိစရာမရဏတို့ကြမ်းမနေဘူးလားလို့မေးเสียပေါ့မကြမ်းပါဘူးဇာတိစရာဖြစ်ပေါ်တာစရာမရဏဆိုတော့ဥမင်းယူရင်းပျက်စီးတာမဟုတ်လားအဲ၄ကွက်ထက်က၅မျိုးတို့ရဲ့ဇာတိနှစ်ွက်ထက်က၅မျိုးတို့ရဲ့သရမရဏဆိုတော့သူတို့ဇာတိသရမရဏကနှစ်ွက်ထက်မှာအတွင်းဝင်ပါတယ်ဒီတော့မကြံပါဘူးအားလုံးဆိုရင်ကြာခြေလိုက်မှုလိုက်တဲ့ဥစ္စာရှစ်မျိုးရှိတာပေါ့ရှစ်မျိုးကိုရည်တွက်ကြစို့ဆိုတော့မူလနှစ်ပြာကတလွယ်စစ်စာနှစ်ခုကတလွယ်လေးခုလာကတလွယ်ရှင်သာ32ပါးကတလွယ်သုံးပါးအကြတာတည်းတွေသူသုံးပါးကတည်းတွေကာလာသုံးပါးကတည်းတွေရှင်းရမစွဲကတည်းတွေအလုံးပဲနဲ့တွေ့ဆိုလိုက်တော့ဤရှိတွေကိုသူတွေကဤတွေကဒီအသွဲရှိတွေလဲပြည့်ပြီးအချိန်လဲစေပြီးတော်ကြအောင်စုသာ Thank you.